Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ24ရက်ပုတ်ထူးနေ့ည9:20နာရီအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနောင်လပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညဘက်သတင်းတွေကိုဒေါက်တာမျိုးတန်နဲ့ယူကြီးညာပေးမှာပါအစိုးရကိုယ်တိုင်ကအားပေးအမြောက်လုပ်ပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုဝေဖန်လိုက်တာ။နောက်ဒီပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလှိုင်းကြောင့်လူ900ထက်မနည်းသေဆုံးခဲ့ပြီးဒီကနေ့အထိအပူချိန်ရော့ကျသွားမဲ့အရေးလက္ခဏာတွေကိုမတွေ့ရသေးတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလပိုင်ခင်ဗျာ
။ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေ436ပုံမှန်ခွဲကကြီးနဲ့ပတ်သက်တဲ့ပုံမှန်တွေကိုဆက်လက်ဆွေးနွေးနေကြပါတယ်
။1990ပြည်နှစ်ပါတီစုံဒီမိုစီထူးထူးရွေးကောက်ပွဲအတွက်ကြာတန်းခဲ့တဲ့ဒီသူတို့ရွေးကောက်ပွဲဥပဒေပုံမှန်3မှာလွှတ်တော်ကိုမဲဆန္ဒနေများမှဤဥပဒေနဲ
့ NLD ပါတီပြည်သူ့လွှတ်တော်ကိုလည်းဦးနိုင်ငံလင်းကပြောပြသွားတာပါ။ဒါအပြင်စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးမှာပါရှင်။
လက်ရှိပြည်သူသမ္မတ Francois Hollande နဲ့သူ့အရင်သမ္မတနှစ်ဦးရဲ့တယ်လီဖုန်းဆက်သွယ်ချက်တွေကိုအမေရိကန်ကကြားပြတ်ခိုးယူနားထောင်နေဆိုတဲ့ဆက်ဆက်ချက်နဲ့ပတ်သက်ပြီးဒါဟာလက်ခံနိုင်စရာမရှိဘဲနိုင်ငံလုံခြုံရေးကိုချင်းချောက်တဲ့ဘလို့လောက်ရဲ့မျိုးကိုမစိုးပြည်သူနိုင်ငံကတင်းကြီးခံမှာမဟုတ်ဘူးလို့ပြည်သူသမ္မတရုံးကပြောပါရယ် WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ Mr. Hollande ဟာသူ့ရဲ့ကာကွယ်ရေးကောင်စီနဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်ထွက်လာတဲ့ထုတ်ပြန်ချက်မှာအဲဒီလိုပြောထားတာပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ဟာနောက်ဆုံးပြင်သစ်သမ္မတ3ဦးပေါ်တချို့လှုပ်ဆောင်ကြည့်ခဲ့တယ်လို့ WikiLeaks ကပြောထားတာပါဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြင်သစ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Jane Hartley ကိုပြင်သစ်နိုင်ငံသားရေးဝန်ကြီး Lauren Favius ကဆင့်ခေါ်ခဲ့တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ် WikiLeaks ကထုတ်ပြန်တဲ့ထောက်ထားတွေကိုပြင်သစ်နေစဉ်သတင်းစာ Liberation နဲ့သတင်းတွေကိုစုံစမ်းထောက်လှမ်းပြီးရေးသားဖော်ပြတဲ့ Media Part 2ကဖော်ပြပါတယ် WikiLeaks ရဲ့အထောက်အထားတွေဘလောက်တိကျမှန်ကန်နေဆိုတာနဲ့ပတ်သက်တဲ့အတည်ပြုချက်တွေကတော့ချက်ချင်းထွက်မလာသေးပါဘူး Mr. Hollande နဲ့သူ့အရင်သမ္မတတွေကိုအရင်ကလျှို့ဝှက်စောင့်ကြည့်ခဲ့တယ်ဆိုတာအမေရိကန်သမ္မတအင်မီရောကမပြောပါဘူးဒါပေမဲ့ Mr. Hollande ရဲ့ဆက်သွယ်ပြောဆိုချက်တွေကိုစောင့်ကြည့်တာမျိုးလုံမနေသလိုနောင်လဲလုံမှာမဟုတ်ဘူးလို့ပြောပါတယ်အမေရိကန်အနေနဲ့တိကျပြီးခိုင်မာမှုရှိတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဒီရွေးချက်မရှိဘဲပြပစုံစမ်းထောက်လှမ်းမှုတစုံတရာမလုပ်သလိုဒါဟာကမ္ဘာကောင်းဆောင်နေအတွက်ရောတာမန်နိုင်ငံသားတွေအတွက်ပါအကျုံးဝင်တယ်လို့ NSA ပြောခွင့်ရ Net Price ကပြောပါရခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်မှုတွေလှုပ်ဆောင်တဲ့အစီအစဉ်တွေကိုဆွေးနွေးဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Brussels မှာ NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဝန်ကြီး Carter ရဲ့တပတ်ကြာဥရောပခေးရှင်ဟာယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုပံ့ပိုးမှုပေးနေတယ်လို့အဆွတ်ဆွဲခံနေရတဲ့ရုရှားနဲ့ရင်ဆိုင်နေရတဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေမှာအမေရိကန်နဲ့ဥရောပတို့ပူးပေါင်းဆောင်ရွက်ရေးအတွက်ဥတီတာဖြစ်ပါတယ်ရုရှားကတော့ခွဲထွက်ရေးတပုံတွေကိုတပ်သားတွေဓာတ်မှုလက်နက်တွေပေးတာမျိုးမရှိပါဘူးလို့ညင်းဆိုပါတယ်ဝန်ကြီးကတာရဲ့ NATO ဝန်ကြီးတွေနဲ့နှစ်ကြာဆွေးနွေးပွဲကိုဒီကနေ့ဗုဒ္ဓဖူးနေ့မှာစတင်မှာဖြစ်ပါတယ်။အနောက်နိုင်ငံတွေကရုရှားနဲ့ရန်သူဖြစ်ဖို့လုပ်နေတာမဟုတ်ဘဲလိုအပ်ရင်ကိုယ့်ကိုယ်ကိုကာကွယ်ဖို့လုပ်နေတာပါလို့ဝန်ကြီးကတာကမနေ့ကအက်စတိုးရီးယားနိုင်ငံရဲ့မြို့ရာတာလိမ့်မှာပြောကြားခဲ့တာပါ။ရုရှားနဲ့အကြမ်းဖက်အဖွဲ့ရဲ့ထိန်းချုပ်မှုအန္တရာယ်ကို NATO မဟာမိတ်နိုင်ငံတွေကာကွယ်နိုင်ဖို့အတွက်အမေရိကန်ကဘောတိန်နိုင်ငံတွေအပါအဝင်ဥရောပ6နိုင်ငံမှာတန်ချက်ကက250နဲ့တူလက်နက်ကြီးတွေနဲ့စစ်ပစ္စည်းတွေကိုကြိုတင်နေရာချထားမှာဖြစ်ကြောင်းဝန်ကြီးကာတာကမနေ့ကအင်ကာနေမှာကြေညာခဲ့တာပါအခုလိုလက်နက်တွေချထားမှာကိုဘောတိန်နိုင်ငံတွေဖြစ်တဲ့အက်စတိုးနီးယားလီသူရေးနီးယားနဲ့လတ်ဗီးယားတို့နဲ့အတူဘူလ်ဂေးရီးယားရူမေးနီးယားနဲ့ပိုလန်နိုင်ငံတွေကလက်ခံပြီးသဘောတူခဲ့ကြတယ်လို့လဲမစ္စတာကာတာကသတင်းတောက်တွေကိုပြောပါတယ်ဒီစစ်ပစ္စည်းတွေကိုဒေတာတွေမှာလှည့်လည်ရွှေ့ပြောင်းပြီးစစ်ရေးလေ့ကျင့်မှုနဲ့တင်ဒန်းတွေအတွက်တုံ့နိုင်ပါတယ်လို့လည်းပြောပါတယ်ရုရှားကမနစ်ကယူကရိန်းခရိုင်းမီးယားကိုသိမ်းပိုက်ခဲ့တဲ့နောက်မှာစစ်ရေးလေ့ကျင့်မှုတွေကိုတိုးမြှင့်ဖို့အတွက် NATO ခေါင်းဆောင်တွေသဘောတူခဲ့ကြပြီး NATO မဟာမိတ်တွေရဲ့ဥရောပအရှေ့ပိုင်းဒေတာတစ်လျှောက်တပ်ဖွဲ့တွေအလှည့်ပြောင်းနဲ့ပြောင်းရွှေ့ဖို့အပြင်အဲဒီမှာအရေးပေါ်အခြေအနေတုံးဖို့အတွက်စစ်ပစ္စည်းတူလောင်ဖို့တွေပါသဘောတူခဲ့ကြတာဖြစ်ပါတယ်
အစိုးရကိုရင်ကအပိအမြောက်လုပ်ပြီးစိုက်ဘာတက်ကဲမှုတွေလုပ်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံအပေါ်ဝေဖန်လိုက်ပါတယ်။အမေရိကန်ဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်များပြအင်တာနက်ကနေခိုးယူခံခဲ့ရတဲ့အပေါ်တာဝန်ရှိသူတွေဆက်ပြီးစုံစမ်းစစ်ဆေးနေကြမှာပဲ။အခုလိုအပြင်းထန်ဆွဆဲလိုက်တာပါ။တရုတ်တာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲဒုတိယနေ့အင်္ဂါနေ့မှာအမေရိကန်ပဏာရေးဝန်ကြီးဂျက်ဂလူးကအခုလိုပြောသွားတာပါစီးပွားရေးဆိုင်ရာလျှို့ဝှက်သတင်းအချက်အလက်တင်တဲ့အမေရိကန်ကုမ္ပဏီတွေရဲ့အမှတ်ပုံတင်ထားတဲ့နည်းပညာတွေကိုတရုတ်အစိုးရကြောတော့နောက်ခံပြုပြီးစိုက်ဘာတိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့အပေါ်အထူးပဲစိုးရိမ်မိတယ်လို့ဝန်ကြီးလီယူကပြောပါတယ်အဲ့ဒီခိုးယူမှုမှာနောက်ကွယ်ကနေပါတယ်ဆိုတာကိုတော့တရုတ်အစိုးရကအပြင်းထန်ညှင်းဆိုထားပါတယ်။စိုက်ဘာရာဇဝတ်မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့အနီးကပ်လက်တွဲလှုပ်ဆောင်သွားဖို့တရုတ်နိုင်ငံအနေနဲ့ပြင်ဆင်ထားတယ်လို့လည်းတရုတ်နိုင်ငံတော်ကောင်စီဝန်ကြီးချီကပြောဆိုပါရယ်ခင်ဗျာ
။ပြည်ပမှာပြန်ပြီးဆွဲဖမ်းဆီးခံထားတဲ့တရားခံအမေရိကန်နိုင်ငံသားတွေပြန်ပြေလွတ်မြောက်ဖို့အတွက်သူတို့ရဲ့မိသားစုတွေအနေနဲ့ဖမ်းဆီးထားသူတွေနဲ့ညှိနှိုင်းတာပြန်မင်းငွေပေးတာတွေကိုဆောင်ရွက်လို့ရှင်အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်တော့မှာမဟုတ်ဘူးဆိုတာကိုအမေရိကန်သတင်းမီဒီယာတွေကဖော်ပြချပါတယ်အမေရိကန်တရားခံတွေနဲ့ပတ်သက်ပြီးအရင်ချမှတ်ထားတဲ့စီးပင်းစည်းကမ်းတွေကိုပြန်လည်တုံ့တက်ပြီးထောက်ပြန်တာမှာသမ္မတဘဲရက်အိုဘားမားအနေနဲ့မူဝါဒပိုင်းဆိုင်ရာရှော့ပေါက်မှုတွေလုပ်ပေးလိမ့်မယ်ဆိုပြီးမျှော်လင့်ထားကြတာဖြစ်ပါတယ်ဒီပြုတ်ပြင်ပြောင်းလဲမှုကိုတရားခံတွေရဲ့မိသားစုဝင်နဲ့ခြံရံပြီးသမ္မတကအင်ဗျူရောမှာဒီကနေ့ကြေညာဖို့ရှိနေပါတယ်ကျမလာကြပြန်လဲတုံးတက်ပြီးအခုလိုမူဝါဒပြန်လဲလျှော့ပေါက်ပေးတဲ့ပုံမှာတရားခံတချို့ရဲ့ဆွေမျိုးသားချင်းတွေကတော့သမ္မတအိုဘားမားအစိုးရအဖွဲ့ပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ပြန်မေးသမားတွေတောင်းခံတဲ့ငွေကြေးကိုပေးဖို့အတွက်သူတို့အနေနဲ့အလှူခံတာမှာတရားဥပဒေအရအေးအေးယူဆောင်ရွက်ခံရမယ်လို့ချိန်ချောက်ခံခဲ့ရကြောင်းအဲ့ဒီမိသားစုဝင်တွေကပြောပါတယ်။အခုလိုပြုတ်ပြင်ပြောင်းလဲလိုက်တာကြောင့်တရားခံမိသားစုတွေနဲ့ပူပေါင်းဆောင်ရွက်ရင်ပုံမကောင်းမလာမှာဖြစ်ပြီးတရားခံမိသားစုတွေနဲ့လည်းပြန်မေးသမားတွေကြားဆက်သွယ်နိုင်မှုအတွက်ကူညီပေးသွားမှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဒီပြန်မေးသမားတွေနဲ့နားလည်မှုယူပြီးဆောင်ရွက်တဲ့ပုံမှာတားမြစ်ထားတာကိုတော့သမရအနေနဲ့ပြောင်းလဲပြင်မှာမဟုတ်ဘူးလို့အင်ဗျူရောပြောခွင့်ရဂျော့ချ်အာနက်စ်ကမနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေပေါ်တဟူးနေ့ညနေဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အရှိအလေပိုက်ဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ရောဂါကူးစက်ခံသူနောက်ထပ်၄ဦးထပ်တိုးလာပြီးဆေးကုသမှုခံယူနေသူတွေကလူတချို့ရဲ့အခြေအနေအားစိုးရိမ်ရတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။လက်ရှိမှာမတ်စ်ရောဂါနဲ့ဆေးကုသမှုခံယူနေသူ85ယောက်ဆေးရုံကဆင်းခွင်ပေးလိုက်သူ69ယောက်သေဆုံးသူ28ယောက်ရှိပြီးမို့ဒီရောဂါကူးစက်ခံရတယ်လို့အတည်ပြုနိုင်သူစုစုပေါင်း189ယောက်ရှိသွားပြီလို့တောင်ကိုရီးယားယောဂပိုထင်းကျိုရေးနဲ့ကာကွယ်ဆိုင်ရာဌာနအကြီးအကဲဂျီအောင်အွန်ချောင်းကပြောပါရယ်မနေ့ကထက်နှိုင်းရှင်မဲ့ဆိုရင်စေကုသမှုခံယူနေသူ9ယောက်ရော့သွားပြီးမတ်ကြောင့်တည်ဆုံးသူအရေအတွက်ပြောင်းလဲမရှိတဲ့အကြောင်းနဲ့လူနာ69ဦးရဲ့အခြေအနေကတည်ငြိမ်နေပြီး16ဦးကတော့ဆွေးရင်ရတဲ့အခြေအနေမှာရှိနေတယ်လို့သူကပြောပါရယ်ဒီတော့တင်ပါပဲအမေရိကန်ပြည်ထောင်စုယောဂပိုထင်းကျိုရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေနဲ့တောင်ကိုရီးယားသမ္မတပါကွန်ဟေးတွေ့ဆုံပြီးမတ်ရှယ်ကတိုက်ဖြတ်ရေးဆိုင်ရာလုပ်ငန်းတွေကိုဆွေးနွေးခဲ့ကြပါတယ်
။ဟောင်ကောင်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါတယ်။ဟောင်ကောင်ထွက်တော်အပြင်မှာကျင်းနေတဲ့ဆန္ဒပြစခန်းနည်းနည်းပါးပါးနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုဗုဒ္ဓဖူးနေမှာအစိုးရအရာရှိတွေကဖယ်ရှားရှင်းလင်းကြရမှာဆန္ဒပြသူတွေဘက်ကခုခံမှုမရှိတော့ပါ။အသက်82နှစ်အရွယ်ဆန္ဒပြသူဆိုင်မွန်ဝေါန်ကတော့တုံ့နှုံးမှုမရှိတော့ပါဘူးလို့ပြောခဲ့တယ်လို့လွန်ခဲ့တဲ့ရက်ပေါင်း200လောက်အတွင်းဟောင်ကောင်ကတမိုင်းတွင်တဲ့ဖျက်ကိုမြင်ခဲ့ရတယ်လို့ဒီနေရာမှာစိတ်လှုပ်ရှားငွေကြေးရတာတွေပင်ပန်းချလာတွေချင်နာမှုတွေနဲ့အတူပြည်ပက္ခတွေလည်းအများကြီးတွေ့ကြရတယ်လို့ပြောပါတယ်။ဆန္ဒပြမှုတွေအချိန်မြင့်ငယ်ချင်းပြီးခဲ့တဲ့နှစ်စက်တင်ဘာလအစပိုင်းတုန်းကတော့ထောင်ပေါင်းချီတဲ့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်မှာဆန္ဒပြပြီးအုပ်ချုပ်ရေးမှုရွေးချယ်တဲ့ပုံစံပြောင်းလဲစေဖို့အတွက်ဖိအားပေးခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကိုမျက်ရည်ဘုံတွေငရုတ်ရည်တွေဖျန့်ပြီးဖြိုခွဲမှုတွေမအောင်မြင်တဲ့နောက်မှာတော့အာဏာပိုင်တွေကဆန္ဒပြမှုကိုခွင့်ပြုခဲ့ပေမဲ့သူတို့ရဲ့စခန်းအများအပြားကိုတော့ဒီဇင်ဘာလထဲမှာပဲဖြိုဖျက်ပစ်ခဲ့ပါတယ်။ 2019ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ရမှာဒီမိုကရေစီနည်းကမ်းမဲပေးရွေးချယ်ပိုင်ခွင့်ပေးဖို့အတွက်ဆန္ဒပြသူတွေရဲ့တောင်းဆိုမှုကိုတရုတ်ပြည်မကြီးကပယ်ချခဲ့တယ်လို့ဒီရွေးကောက်ပွဲမှာဝင်ရောက်ရွေးခံတဲ့ပုဂ္ဂိုလ်အားလုံးကိုတရုတ်ပြည်မကိုတစ္ဆာစောင့်တည်သူတွေနဲ့အဓိကဖွဲ့စည်းထားတဲ့ကော်မတီကနေပဲစီးစစ်ရွေးချယ်ပေးဖို့အတွက်ဥပဒေချမှတ်ပေးခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဟောင်ကောင်လွှတ်တော်ကဒီပြဋ္ဌာန်းချက်ကိုဗီဒီယိုအာဏာသုံးပြီးပယ်ချခဲ့ပါတယ်။အတိုက်ခံအမတ်တွေကပြုတ်ပြင်ပြောင်းလဲမှုတွေဟာဒီမိုကရေစီအတူရောင်ပေးဖို့လှုပ်တာလို့ရှုမြင်ကြတာမို့ပါ။အခုပြုတ်ပြင်ပြောင်းလဲမှုတွေမလုံနိုင်သေးတဲ့အတွက်ဟိုးရင်ဥပဒေအတိုင်းပဲအဖွဲ့ဝင်1200ပါတဲ့ရွေးကောက်ပွဲကော်မတီကပဲဟောင်ကောင်အုပ်ချုပ်ရေးမှုကိုရွေးချယ်ပေးရမှာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလိုင်းကြောင့်လူ900ထက်မနည်းသေဆုံးခဲ့ပြီးဒီကနေ့အထိအပူရှင်ရော့ကျသွားမဲ့အရေးလက္ခဏာကိုမတွေ့ရသေးပါဘူး။လူဦးရေ30ရှိတဲ့မြို့မှာလက်စစ်တပ်ပြတ်တောက်တာကြောင့်ပန်ကာရီ၄ပိစက်တွေကိုဖွင့်လို့မရတဲ့အတွက်အခြေအနေတွေကပိုးဆိုးနေတာပါ။ဒီကုဆိုရင်အပူတံကိုခံနိုင်အောင်ကြိုးစားတဲ့အနေနဲ့လူများပြားဟာလမ်းတွေပေါ်မှာထွက်အိမ်နေကြပါတယ်။ဒေသရင်းဆေးရုံတွေမှာအရေးပေါ်အခြေအနေကြေညာထားပြီးစစ်ဘက်ဆရာဝန်တွေလည်းကူညီကူတာပေးနေပါတယ်။ကရာချီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအပူချိန်45ဒီဂရီဆယ်စီယပ်အထိရောက်ရှိသွားခဲ့တာပါ။ပါကစ္စတန်နိုင်ငံမှာအခုချိန်ဟာမွတ်စလင်တွေနေထွက်ချိန်ကနေဝင်ချိန်အထိအစာမစားပဲဥပုပ်သီလစောင့်တည်ကြတဲ့ရမဒန်အခါကြီးရဲ့ကြီးအချိန်ဖြစ်ပါတယ်။ဒါကြောင့်ချစ်ချစ်တောက်ပူတဲ့အပူချိန်အောက်မှာပါကစ္စတန်နိုင်ငံသားတွေအစာမစားရေမတောက်ပဲဥပုပ်စောင့်နေကြရပါတယ်။
အင်ဒိုနီးရှားနိုင်ငံကယာယီလက်ခံထားတဲ့ရွှေပြောင်းဝင်ရောက်ဖို့ကြိုးစားသူတထောင်ကျော်ဟာမသေးကြတဲ့အနာဂတ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။တချို့ကသူတို့ဒေသမှာကျန်ခဲ့တဲ့မိသားစုတွေအတွက်စိုးရိမ်ပြီးအိမ်ပြန်ဖို့အတွက်ပြောနေကြပါတယ်။အင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကကွာလာလမ်ပူးစိတ်ကန်းနီဖြစ်တယ်လို့ဆောက်ထားတဲ့ယာယီစခန်းတစ်ခုမှာတော့ရွှေပြောင်းဝင်ရောက်သူ681ဦးရှိနေပြီးပင်လယ်ထဲမှာလာပေါင်းများစွာကြာခဲ့ပြီးတဲ့နောက်မှာသူတို့ကိုကယ်တင်ထားတာဖြစ်ပါတယ်။အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့အဲ့ဒီလူအုပ်စုဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့ပြောကြပါတယ်။သူတို့ကိုလူမောင်းခိုကူးသူတွေကလှေတွေနဲ့ခေါ်ထုတ်လာပြီးနောက်ပိုင်းမှာဆွန့်ပစ်သွားခဲ့တာကြောင့်ပင်လယ်ထဲမှာမျောနေကြပြီးတဲ့နောက်မှာတော့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကကယ်တင်ပြီးယာယီလက်ခံထားတာဖြစ်ပါတယ်။လူမောင်းခိုကူးသူတွေဟာသူတို့ကိုမလေးရှားတမမို့အင်ဒိုနီးရှားကိုပို့ပေးမယ်ဆိုပြီးခေါ်ဆောင်လာတာဖြစ်ပြီးတော့ထိုင်းနိုင်ငံကတော့အများအပြင်ပမာဆုံးခီးတစ်ထောက်ဖြစ်နေပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံကပြီးခဲ့တဲ့လကစပြီးလူမောင်းခိုကူးလုပ်ငန်းကိုပြင်းပြင်းထန်ထန်နှင်းခဲ့တဲ့အတွက်ရွှေပြောင်းဝင်ရောက်သူပါတဲ့လှေတွေကိုလှမ်းလမ်းကန်းကုန်မကပ်ဘဲပင်လယ်ထဲမှာသူတို့ကိုဆွန့်ပစ်ခဲ့တာဖြစ်ပါတယ
်ဘုသူနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့တော်ခင်မျိုးတက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်။ပြည်ထောင်စုလွတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့လက်တလောပြင်ဆင်တဲ့ပုံမှတွေကိုဒီကနေ့ဆက်လက်ဆွေးနွေးရမှာပုံမှ436နဲ့ပုံမှ59စလုံးကိုမပြင်ဆင်နိုင်ရင်တော့လာမယ့်ရွေးကောက်ပွဲမှာဘလို့မှလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့လွတ်တော်ကိုယ်စားလှယ်တဦးကတင်ပြဆွေးနွေးခဲ့ပါတယ်။မြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတယ်လို့သတ်မှတ်ထားတဲ့2015ရွေးကောက်ပွဲအပေါ်ဖွဲ့စည်းပုံပြင်ဆင်ရေးကဘလောက်ထိတက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးစတင်ဆွေးနွေးကြရမှာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအချက်ဖြစ်တဲ့ပုံမှ436ပုံမှခွဲကကြီးနဲ့ပတ်သက်တဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ပုံမှ436ပုံမှခွဲကကြီးဟာဖွဲ့စည်းပုံပါပုံမှပေါင်း90ကျော်ကိုပြင်ဆင်လိုရဲဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကပြင်ဆင်ဖို့ထောက်ခံရမယ်ဒီလိုထောက်ခံပြီးတဲ့နောက်မှာပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့သာပြင်ဆင်ရမယ်လို့ပါရှိတာဖြစ်ပါတယ်ဒီလိုအချက်တွေပါဝင်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲခဲ့တဲ့အမျိုးသားညီလာခံကစပြီးပြည်သူကိုကိုယ်စားမပြုခဲ့တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကလွှတ်တော်အတွင်ဆွေးနွေးစဉ်မှာဝေဖန်ခဲ့ပါတယ
်1990ပြည့်နှစ်ပါတီစုံဒီမိုကရေစီထူထူရွေးကောက်ပွဲအတွက်ကြံစည်ခဲ့တဲ့ပြည်သူတို့ရွေးကောက်ပွဲဥပဒေပုံမှန်သုံးမှာလွှတ်တော်ကိုမဲဆန္ဒနေများမှဤဥပဒေနဲ့အညီရွေးကောက်တင်မြှောက်လဲတော့လွှတ်တော်ကိုယ်စားလှယ်များဖြင့်ဖွဲ့စည်းရမည်လို့ကြံစည်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီတုန်းကအာဏာပိုင်တွေကဥပဒေကိုချိုးဖောက်ပြီးတွတ်တော်ခေါ်ယူဖွဲ့စည်းပေးခဲ့ခြင်းမရှိပါ။ကျညာရဲ့အမှတ်90ကိုထုတ်ပြန်ပြီးယနေ့ခြေတွင်ပြည်သူများကရွေးကောက်တင်မောလဲသောကိုယ်စားလှယ်များသည့်အနာဂတ်ဒီမိုကရေစီနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကြရန်တောင်းရှိသည့်ပုံကိုများဖြစ်သည်လို့အပိုက်နဲ့ဆိုရင်ဖော်ပြခဲ့ပါလေ။ တို့တော်လေဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူကရွေးကောက်တင်တော်လိုက်တော့ကိုယ်စားလှယ်များရေးဆွဲပွင့်မရခဲ့ပါဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးအတွက်အခြေခံမူများချမှတ်နိုင်ကျင်းပါခဲ့တဲ့မြို့သားညီနိုင်ငံကြက်ကစံမှာမဲဆန္ဒရှင်ပြည်သူလူထုကလုပ်ပိုင်ခွင့်အာဏာအနှင်းလိုက်တဲ့ပြည်သူတော်ကိုယ်စားလှယ်55တပ်မှနှစ်၄ရာခိုင်နှုန်းကသာပါဝင်ရခဲ့ပြီးအမျိုးသားညီနိုင်ငံညောင်းနှံပင်မှ
ရှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲရမှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်73ဦးသာပါဝင်တယ်လို့ထောက်ပြပါတယ်။တမရော်သာလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်က2008ဖွဲ့စည်းပုံကိုပြည်သူလူထု92ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့အတည်ပြုထားတာဖြစ်တယ်လို့တင်ပြပြောဆိုပါတယ်
။2005လကြာချေယူရေးဆွဲခဲ့ပြီးတော့ရေးဆွဲတဲ့နေရာမှာလည်းနိုင်ငံရေးလုံခြုံရေးအုပ်ချုပ်ရေးလူမှုရေးနဲ့ဥပဒေရေးရာရှုထောင့်မျိုးစုံကလူရန်သာအလွှာ၈လွှာမှအင်အား188ဦးနဲ့ရေးဆွဲပြသခဲ့ခြင်းဖြစ်ပါတယ်။ဒါ့အပြင်ဒီမိုကရေစီနီလန်းအရာပြည်သူ့ဆန္ဒပြည်သူ့သဘောထားများရယူပြီးပြည်သူ 92.48% ရာခိုင်နှုန်းထောက်ခံအတည်ပြုထားတာပဲဖြစ်ပါတယ်
။ပြည်ထောင်စုလွှတ်တော်မှာတက်မတော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်တာကြောင့်ဖွဲ့စည်းပုံကို 85 ရာခိုင်နှုန်းကျော်ထောက်ခံမှပြင်ဆင်နိုင်မယ်ဆိုတဲ့အချက်ဟာတက်မတော်သားကိုယ်စားလှယ်တွေပါဝင်ထောက်ခံမှသာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ့်အခြေအနေရှိတာဖြစ်ပါတယ်။လောလောဆယ်မှာတော့ပုံမှန်436ပုံမှန်ခွဲကာကြီးမှာပါဝင်တဲ့ပြည်တော်စုလွှတ်တော်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်အစား90ရာခိုင်နှုန်းအထိရှော့ချခဲ့တယ်လို့လူထုဆန္ဒခိုင်ဝဲကျင်းပရမှာလဲမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်စားမဲပေးသူအားလုံးရဲ့ထက်ဝက်ကျော်လို့ပြင်ဆင်ဖို့ဆွေးနွေးနေပါတဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တင်ဆန်းနိုင်ကပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ဆွေးနွေးခဲ့ပါတဲ့
ပြည်သူများနဲ့ဖွဲ့စည်းထားတဲ့ပြည်သူတက်မတော်အနေနဲ့လည်းဒီမိုကရေစီအတွင်းကူးပြောင်းရေးကဏ္ဍဦးစင်မှာယာယီအပြင်ပါဝင်ခြင်းဟာဒီမိုကရေစီပုံပြိုးတုတ်တဲ့ရေးကိုထောက်ကူပေးနိုင်မှာဖြစ်တဲ့အပြင်အချို့သောနိုင်ငံများမှာအနာဂတ်ဒီမိုကရေစီပေါ်ထွန်းရေးအတွက်တက်မတော်ကဲသို့အာမခံချက်ပေးနိုင်တဲ့အဖွဲ့အစည်းမရှိတော့တွေးရှိရမှာဖြစ်ပါတယ်။ဒါကြောင့်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြင်ဆင်တဲ့ဒီကိုပြင်ဆင်ရေးမပြင်တဲ့ဒီကိုမပြင်နိုင်ရေးအတွက်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များရဲ့ပါဝင်မှုရာခိုင်နှုန်းနဲ့ထိမ့်သိမ်းဆောင်ရွက်ပေးနေခြင်းသာဖြစ်ပါတယ်။နောက်တစ်ချိန်တိုင်းပြည်ဒီငင်းအေးချမ်းမှုအခိုင်အမာရှိလာချိန်မှာခြေနေရရက်တွေကောင်းလာတဲ့ချိန်မှာပုံမှန်436ပြင်ဆင်ရေးဟာအဓိကမကျကြောင်းသိရှိလာမှာဖြစ်ပါတယ်
။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အခြားပါတီတချို့ကပုံမှန်436ပြင်ဆင်ထားတဲ့အချက်ကိုထောက်ခံပြီး NLD ပါတီကတော့ဒီပြင်ဆင်ချက်ဟာလုံလောက်မှုမရှိကြောင်းတင်ပြထားပါတယ်။ဒီကနေ့လွှတ်တော်မှာဆွေးနွေးတဲ့ပုံမှန်တွေမှာတော့ပုံမှန်59ဂါကြီးပုံမှန်59စာလုံးပုံမှန်60ဂန်းငယ်ပုံမှန်438ခါခွေပုံမှန်436ကာကြီးစတဲ့ပုံမှန်တွေကိုလွှတ်တော်ကိုယ်စားလှယ်15ဦးကဆွေးနွေးခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေကြမ်းကိုဗုဒ္ဓဟူးနေ့မှာလည်းဆက်လက်ဆွေးနွေးဖို့ရှိနေပြီးကြာတာပရိနေ့ဆွေးနွေးချက်တွေပြီးဆုံးချိန်မှာတော့ဥပဒေမူကြမ်းပါတပိုက်ချင်းစီကိုလွှတ်တော်ရဲ့အဆုံးဖြတ်ရယူမှာဖြစ်ပါတယ်
။ကိုမိုးစောတင်ပြပေးသွားတာပါ။အခုတော့လာမယ့်စနေညမှာတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုမိတ်ဆက်ပေးပြစီရှင်။
ရရှိမြတ်မြ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေးကြရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘလောက်ထိတိကျမှန်ကန်မှုရှိပါတယ်လဲစီးမားတွေ့လို့ရှိရင်ဘလို့အကြောင်းကြားနိုင်ပါတယ်လဲဒီလာမယ့်စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဓာတ်ရိုက်ခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမဲ့လူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့လူတွေတော်ရှင်ကိုကြိုဆိုပါတယ်။
တိုင်းရည်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုတော့နောက်သတင်းတစ်ပုဒ်ကိုတင်ပြလိုပါတယ်ရခိုင်ကမ်းလွန်ဒေတာကဖန်စီယာမီရဲ့လေးစီးပြေးတွေထဲက14လောက်သားတွေနဲ့စကပြန်တွေအပါအဝင်ပတ်သက်ဆွံ့နယ်သူလူ20တို့ကိုလူမှုဒီခါမှာရှင်လူဝင်မှုကြီးကြပ်ရေးအရေးပေါ်ဥပဒေနဲ့မောင်းတော်တရားရုံးကထောင်ဒဏ်5နှစ်စီချမှတ်လိုက်ပါတယ် သူတို့ကိုလူကုန်ကူးမှုနဲ့လည်းတရားစွဲဆိုထားပြီးလာမယ့်ဇူလိုင်လမှာတရားရုံးတင်ကြားနာဖို့လည်းရှိနေပါတယ်။ပြစ်ဒဏ်ခံရသူတွေဘက်ကလုံလောက်တဲ့ခုခံခြေပါခွင့်တွေရှိနေမလားဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလေစီးထွက်ပြေးကြသူ200ကျော်တို့ကိုတင်ဆောင်ပြီးမလေးရှားနိုင်ငံစီဦးတီမောင်းနေရင်ရခိုင်ကမ်းလွန်မှာမြန်မာရေတပ်ကဖမ်းဆီးခံလိုက်ရတဲ့ထဲကဆက်လီဝန်တန်းနေတဲ့စကပြန်းနေအပါအဝင်လူ20ရို့ကိုမောင်းတော်တရားရုံးက1949ခုနှစ်လူဝင်မှုကြီးကြပ်ရေးအရေးပေါ်အဲ့ဥပဒေပုံမှာ73နှစ်ထောင်ဒဏ်5နှစ်စီချမှတ်လိုက်ပါတယ်မောင်းတော်မျိုးကရှေ့နေကြီးဦးအောင်ကျော်ညွန့်ကပြစ်ဒဏ်ချမှတ်လိုက်တဲ့အခြေအနေကိုအခုလိုပြောပါတယ
်အဲ့ဒီလူ20ရို့လာဝါကပုံမှာစက်ဆုံးတင်နေအဲ့ဆွဲတဲ့ဘုံနဲ့အမိချတာကိုယ်ကမနေချတာမဟုတ်ဘူးလာဝါကပုံမှာနေစရာလာဝါကမနေချတာကိုယ်ကမနေပါတရားဆွဲကြတော့မရှိသေးဘူးအဲ့ဒါကိုယုံချင်းတစ်ပတ်တော့စက်တည့်ရဲ့နေကယုံချင်းတစ်ပတ်ကိုဘလန်းစောက်ဖော်လို့ရှိတယ်လာဝါကဥပဒေပုံမှာနေတာသူတို့ကအသိရှိတယ်လို့ဝန်ခံတဲ့အတွက်ချတာပါလူကြုံကြုံမှုဥပဒေနဲ့ကလည်းလူကြုံကြုံမှုနဲ့ဆက်စပ်ပြီးတော့အဲ့ဒါအမှုနဲ့ဖဲထားတာလည်းရှိတယ်မရှိရသေးဘူးဒီလေထူးစားတယ်လို့ပြောတယ်
နိုင်ငံတွင်းနဲ့နိုင်ငံပြင်ပကိုတရားမဝင်ကူးလူသွားလာသူတွေအတွက်ချမှတ်ထားတဲ့လွင်မှုကြီးကြပ်ရေးအရေးပေါ်အဲ့ဥပဒေပုံမှ73တဲ့အရာအမြင့်ဆုံးပေးနိုင်တဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ခံရသူတွေကိုတော့ဘူးသီးတောင်ထောင်မှထားရှိမှာဖြစ်ပါတယ်။တရားမဝင်နေဆက်ဖျက်ချော်ခဲ့တယ်ဆိုတော့ကိုပြစ်ဒဏ်ချမှတ်ခံရသူအားလုံးတို့ကဝန်ခံခဲ့တာဖြစ်တယ်လို့လည်းရှင့်နေကြီးဦးအောင်ကျော်ညွှန်ပြောပါတယ်။ဒီလူတွေကိုနောက်ထပ်လူကုန်ကူးမှုနဲ့လည်းတရားစွဲဆိုထားပြီးလာမယ့်ဇူလိုင်လအတွင်းမှာကြားနာမှာဖြစ်ပါတယ်။အခုပြစ်ဒဏ်ချမှတ်ခံရသူတွေရဲ့နာမည်တွေကိုတော့အတိအကျမပြောနိုင်ဘူးလို့ရှင့်နေကြီးဦးအောင်ကျော်ညွန့်ကပြောပါတယ
်။ပေါင်းတော့ဒေသကမပေါ့ဘူး။လူစီရင်ကြည့်ကြကြလူမစဲတော့ပြောလို့မရဘူး။ဧရာဝတီတိုင်းပါတယ်၊ရန်ကုန်တိုင်းပါတယ်၊သမင်တိုင်းတိုင်းပါတယ်။အဲ့လိုမုံကြီးနေပါတယ်။အဲ့ဒါကြောင့်ဒီဆိုင်ကြီးကရောက်ပါတယ်အိုင်ဂျက်ဂျာမူဇလင်ကျောက်တော်စီးပွားရေးပါကလာလို့ရှိစီးပွားရေးကြောင့်ကျနေ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလှေစည်းပြေးတွေကိုအရှိတောင်အရှနိုင်ငံတွေစီတရားမဝင်ပို့ဆောင်မှုနဲ့ဆွတ်ဆွဲပြီးလူ၅ဦးတို့ကိုလည်းဖမ်းဝရမ်းထုတ်ထားပါတယ်ပြီးခဲ့တဲ့မေလရခိုင်ကမ်းလွန်ကနေဖမ်းဆီးရမိတဲ့ဆက်လီမှာလူပေါင်း208ယောက်တင်ဆောင်လာခဲ့တာဖြစ်ပြီးအများစုကဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ပါတယ်ဒီတဲက189ဦးတို့ကိုတော့ဘင်္ဂလားဒေ့ရှ်ဘက်ကိုပြန်လည်ပို့ဆောင်ပြီးဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကလက်မခံသေးတဲ့ကျန်းတဲ့73ဦးတို့ကတော့ရခိုင်ပြည်နယ်တွင်းမှာတောင်းတင်နေစေဖြစ်ပါတယ်ရှင်
။မတ်တိန်ကြီးထိုက်ပြပြသွားတာပါ။နောက်သတင်းတစ်ပုဒ်အနေနဲ့နားဆင်ရမှာကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ပြည်ထောင်စုအတန်လွင်လုပ်ငန်းများဆိုင်ရာအုပ်ချုပ်မှုအဖွဲ့ဘုတ်အဖွဲ့ဝင်Matthew Armstrong ဟာမြန်မာတမရဦးသိန်းစိန်နဲ့ဒီကနေ့တွေ့ဆုံရမှာမြန်မာနိုင်ငံအတန်လွင့်မီဒီယာနဲ့အများပြည်သူဝန်ဆောင်မှုမီဒီယာလုပ်ငန်းတွေအရေးအသွေးမြင့်မားလာစေဖို့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အများပြည်သူဝန်ဆောင်မှုလုပ်ငန်းပြုပြင်ပြောင်းလဲရေးမှာပြန်ကြားရေးဝန်ကြီးဌာနပါဝင်နေမှုကိုလည်းအုပ်ချုပ်ရေးအဖွဲ့ဝင် Matthew Armstrong ကပြောဆိုဆွေးနွေးခဲ့ပါတယ်။တမရနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်သွားရောက်ခဲ့တဲ့ VOA ရန်ကုန်ရုံးအကြီးအကဲဒေါခင်ဆိုးဝင်းကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်ကင်ဆိုးဝင်းဒီကနေ့ဒီအမေရိကန်ဆိုးရရဲ့တန်လှစ်လုပ်ငန်းအုပ်ချုပ်မှုဘုတ်အဖွဲ့ဝင်ပေါ့နော်ဒီဂဗနာအမ်စထရောင်းကနေပြီးတော့ဒီမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံနေဒေါက်ကင်ဆိုးဝင်းလည်းပါသွားတယ်ဆိုတော့ဒီကနေ့သူဆွေးနွေးကြတဲ့အကြောင်းအရာလေးတွေအဓိကဘာအကြောင်းအရာဆွေးနွေးပြကြလဲခင်ဗျ။ဟု
တ်ကဲ့ဒီလိုပါကိုတိုင်းတမန်တော်ဦးသိန်းချိန်ကနေပြီးတော့ဒီအမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်ကြောင်းလေးတွေအစိုးရကတော့ပြည်ခေရနဲ့ဒီမြန်မာဒီလိုမျိုးညှိတဲ့ပြည်တွင်ကြောင်းလေးမှလည်းပေါ့နော်အားဖြည့်ကူညီပေးဖို့သူကပြောနေနေဆိုပြီးတော့အကျိုးတွေစကားပြောနေတယ်အဲ့လိုပြောလိုက်ပါတယ်။ဒီမှာဒီပြည်ကဒီအတမဲ့နေတယ်မှာလေးရချက်တွေရှိနေတယ်စင်ကွက်ချက်တွေလည်းရှိနေပြီးတယ်ဒီဒီမိုကရေစီအစဉ်ကုပြောင်းရေးကဒီကလာလေရဲ့လူငယ်တွေတကြောင်မလို့သူတို့အတွေ့အကြုံရနေနေရပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံအတန်းပြည်လုပ်ငန်းဒီဒီယာဟိုင်းငန်းမှာစောင့်ဆောင်ရေးမြန်မာရေးအတွက်အမေရိကန်ပြည်အောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပူးပေါင်းဆောင်ရွက်ပေးနိုင်မလဲဘယ်လိုပြီးမှဆွေးနွေးပေးနိုင်မလဲဆိုတာဒီလိုသိနေကြတာပါ
ခုနအကူအညီပေးနေပတ်သက်လို့တိတိကျကျပေါ့ဘယ်ယာရီအကူအညီပေးမလဲဆိုတာကိုဆွေးနွေးဖြစ်ပါလား
ဒီလိုအမေရိကန်အတန်းအနေနဲ့လေဒီမြန်မာနိုင်ငံမှာအခုလက်ရှိလုပ်နေတဲ့ဒီအတန်းပြည်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတာရှိပါတယ်။ဒီမှာဒီ VOA American အတန်းရဲ့အစီအစဉ်တွေကိုဒီ MRD နဲ့ပြီးတော့ဒီ SkyNet ရောက်ပြီးဒီတက်မလို့အတန်းဖြန်းဌာနရနေပြီးတော့ဆက်ဆင်ထုတ်လွှင့်ပေးနေတာရှိပါတယ်။ဒီလိုပူးပေါင်းဆောင်ရွက်ဒီဒါတွေရှိနေတာနဲ့ရှိတာအ ကျင့်ကိုဖြတ်ပြီးတော့ဒီလိုအပ်ချက်ပေါ့နော်ဥပမာဒီတင်းကြီးရလုပ်ငန်းဒီတမင်းလုပ်ငန်းမှာဒီတင်းနှန်းကြီးပြီးလို့လိုအပ်တယ်ဥပမာဆိုလို့ရှိရင်ဒီအမေရိကန်ပြည်ထောင်စုမှာတွားပြီးတော့ပညာတင်ဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းဒီပူပေါင်းကူညီဖို့အရှင်းပြတယ်ဆိုတာမျိုးပေါ့နော်ဟိုဒီကာဗနာအနေနဲ့ဟိုရှင်းပြပါတယ်အမှန်တော့ဥပဒေချိန်လေးနဲ့ဘာပြန်ပြောလဲဆိုတော့သူတို့ဒီမီဒီယာဒရင်းမီဒီယာပြည်ရင်ကြောင်းလေးတွေကမှသူတို့လုပ်နေတဲ့ဒီအများကြီးကဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်ကျုပ်နေတဲ့လုပ်ငန်းတွေကိုလေ့လာပါတဲ့လေ့လာတဲ့အခါမှာဒီထုတ်လုပ်နေတဲ့သတင်းစာတွေကိုလည်းကြည့်တာတဲ့အဲ့ဒီအခါမှာလိုအပ်ချက်တွေအများကြီးတွေ့ပါလိမ့်မယ်အဲ့လိုအပ်ချက်တွေကိုဘလို့အကြံကောင်းဉာဏ်ကောင်းတွေပေးနိုင်မလဲဆိုတာကိုလည်းစဉ်းစားပြပါဆိုပြီးတော့ကျွန်တော်ဥပဒေချိန်ကနေပြီးတော့ဒီဂါဗနာ
အခု Governor Armstrong နဲ့တွေ့ဆုံတဲ့အခါမှာလက်ရှိဘူပေါင်းစွာမှုအပြင်ပေါ့နော်ဒီဘက်ကနေပြီးတော့ Governor Armstrong ကနေပြီးလက်ရှိပြန်ကြားရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေသူ့ဘက်ကမြင်တာတွေရောပြောပါလားခင်ဗျ။
ပြောပါလေ။သူကဒီအများကြီးသူဝန်ဆောင်မှုမီဒီယာလုပ်ငန်းလုပ်နေရဆိုတဲ့နေရာမှာဒီအများကြီးသူဝန်ဆောင်မှုလုပ်ငန်းပြည်ပြည်နာတောင်းခဲ့တာနဲ့အများဒီမှာလုပ်ငန်းရဲ့တရားရေးမှုဤဌာနရဲ့အခန့်ကဏ္ဍကိုလည်းသူကမျိုးလုံးထုတ်ပါလေ။အဲ့ဒီခါကျတော့ဒီဌာနကဏ္ဍတက်ပြီးတော့ပြန်ကြားရေးမှုဦးရထုတ်ကပြီးတော့သူခေါ်တိုင်းပဲပြည်ထောင်စုရှိကိုခေါ်သွားပြီးပြည်ထောင်ရှင်းလင်းပြီးရှင်းလင်းပြီးတော့ဆွေးနွေးသွားပါလေ
။ဟုတ်ကဲ့အဲ့တော့ပြန်ကြားရေးဝန်ကြီးဌာနကိုလည်းတည်ကြားသွားတဲ့သဘောပေါ့
။ဟုတ်ပါတယ်ဟုတ်ပါတယ်။ဝန်ကြီးသမရနဲ့တွေ့ပြီးရခါမှာပြန်ကြားရေးဝန်ကြီးဌာနကိုတည်ကြားသွားပြီးပြန်ကြားရေးဝန်ကြီးနဲ့ဖြတ်ပြီးဆွေးနွေးပါတယ်ဒီစိတ်။အခုဒီလိုပေါ့နော်ဒရင်းမီဒီယာဒီမှာနိုင်ငံရေးပြည်ပြောင်းလဲမှုလုပ်ငန်းစဉ်မှာဒရင်းမီဒီယာလောကကလည်းပြည်ပြောင်းလဲလုပ်နေတယ်။အဲ့လိုလုပ်နေတဲ့ခါမှာဒီအခုဒီဝန်ဆောင်မှုမီဒီယာနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရထုတ်ကနေပြီးတော့ရှင်းပြပါတယ်။ဒီဂါဗနာမက်ဒူရမ်ချောင်းကနေပြီးတော့ဒီပြည်ပြောင်းလဲလေလုပ်နေတာနဲ့အမှဒီဒီမနိုင်ငံရဲ့ပြည်ချိုင်းဝင်ချာခံတာတော့လေမျိုးကိုထုတ်ပါတယ်အဲ့ဒီခါမှာဝီဦးရစကံပြီးတော့ဒီလိုမျိုးပြည်ပြောင်းလဲလုပ်လာတာနဲ့အမှတခြားဒီမိုကရေစီနိုင်ငံတွေမှာလည်းပြည်ချိုင်းဝင်ပြီးဆိုတာမရှိပါဘူးလေအဲ့တော့နောက်နောက်တက်လာတဲ့အစိုးရတက်လာခဲ့လို့ရှိရင်အစိုးရတက်ပြောင်းလဲပြီးတက်လာခဲ့လို့ရှိရင်ဒီပြည်ချိုင်းဝင်ဌာနဆိုတာမရှိတော့ဘူးလေဆက်ရည်ဝင်ဌာနအနေနဲ့ပဲဆက်ပြီးသူရှိနေတဲ့ဘောပေါ့နော်အဲ့ဒီခါမှာလည်းဒီအတန်းနဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဒီဥပဒေတွေပါလေအခုတည်းရေးဆွဲနေတယ်လို့ရှိပါတယ်အဲ့ဒီရေးဆွဲတဲ့နေရာမှာဒီ lighting တွေချပေးတာတို့ frequency တွေချပေးတာတို့ဒီဟာတွေကဒီဆက်ပြီးဝင်ဌာနအနေနဲ့ဆက်ပြီးတော့ကိုင်းဘယ်ဆောင်ရမှာဖြစ်တဲ့ပြဿနာလို့ပြန်ကြားရေးဝင်ဌာနဆိုတခုရင်းနဲ့ပေါ့လေပြန်ကြားရေးဝင်ဌာနအခန့်ကဏ္ဍညော့သွားပြီးတော့ဥပဒေဆောင်ရဲ့ဘောလို့ရှိတယ်ပြောပါလေကိုတိုင်းနောက် SkyNet အဲ့ဒါကိုကိုယ်ရင်သွားပြီးလေ့လာပြီးတော့တို့နဲ့ဘယ်လိုဖြစ်ဖြစ်ပြီးတော့တိုးတက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးကြပါတယ်
။သမရဥသိစိန်နဲ့တွေ့တဲ့အခါမှာ BBG လောက်ခံဒီအတန်းလွင်ဌာနတွေအထူးပြု view နဲ့ပတ်သက်လို့ရောဗာများပြောတာရှိပါလဲခင်ဗျာ
။ CEO ကြီးတော့သမရကြီးကပြောတာတော့သူကြောင်းသားဘွားလေးက CEO ကြီးကိုတောက်ဆောင်တာနားဆောင်လာခဲ့တာဗာတဲ့ CEO ကြီးကဒီမှာလေအတန်းထွက်နေနိုင်ငံသားဌာနထဲမှာတော့တန်းအစီအစုံနဲ့ဟိုအစီအစုံအဖြစ်နဲ့ပြန်မှကြည့်ပြီးတော့ဟိုရေးရန်ဒီတင်ဒီလေးစကားသူနားထောင်နေဆိုတာကိုသမရကြီးကပြောပါလေ။
တွေ့ဆုံဆွေးနွေးပွဲမှာတမ္ပဒဦးသိန်းစိန်နဲ့အတူတမ္ပဒရုံးဝင်ကြီးဦးစိုးသိန်းနိုင်ငံခြားရေးဝင်ကြီးဦးဝနမောင်နဲ့ပြန်ကြားရေးဝင်ကြီးဦးရဲထွတ်တို့အပါအဝင်ပြီးအုပ်ချုပ်ရေးဘုတ်ဦးဖွဲ့ဝင်မစ္စတာအမ်စထရောင်းနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒက်ရက်မီရှယ်ရန်ကုန်မြို့အမေရိကန်တန်ရုံးကနိုင်ငံရေးဆိုင်ရာအရာရှိဂျက်ဖရီဝါနာ VOA အရှေ့အာရှနဲ့ Pacific ဌာနအကြီးအကဲဝီလျံဘာန်ရန်ကုန် VOAပြူရိုအကြီးအကဲဒေါကင်ဆိုဝင်းတို့လည်းပါဝင်ပါတယ်။ BBG အုပ်ချုပ်ရေးအဖွဲ့ဝင်မက်သျူးအမ်စထရောင်းဟာပထမနေ့တုန်းကလူမှုအဖွဲ့အစည်းထဲကလူငယ်တွေနဲ့အမေရိကန်စင်တာမှာတွေ့ဆုံပြီးသတင်းမီဒီယာတွေနဲ့ပတ်သက်လို့လူငယ်တွေရဲ့အမြင်ကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနိုင်ငံခြားသတင်းထောက်များအသင်းတိုက်မှာလည်းမြန်မာသတင်းသမားတွေနဲ့မြန်မာသတင်းမီဒီယာအခြေအနေတွေကိုလည်းမေးမြန်းဆွေးနွေးခဲ့ပါတယ်။ American ပြည်ထောင်စုရဲ့အတန်လွင့်လုပ်ငန်းတွေရဲ့မြန်မာနိုင်ငံအတွင်းအခြေအနေနဲ့မြန်မာလူထုနဲ့မြန်မာနိုင်ငံအပေါ်တက်ရောက်မှုစတာတွေကိုလေ့လာနိုင်ဖို့အတွက် BBG အုပ်ချုပ်ရေးအဖွဲ့ဝင်မက်သျူးအမ်စထရောင်းဟာမြန်မာနိုင်ငံကို၃ရက်ကြာခရီးစဉ်ရောက်ရှိနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထူးနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်တဲ့အစီအစဉ်ကိုတော့ line 24 25 32 52တို့အပြင် line net meter 190တို့ကပါတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမမီဒီယာမြင်ကွင်းနဲ့မြမသခင်ကဏ္ဍတွေမြမအရေးသုံးသပ်ချက်မှာတော့
အတိတ်ကအိမ်မစရှိကိုဗိုလ်ချုပ်ခင်ယုတ်ကိုတိုင်းလေသာဒီမဲ့နေသေးပါပဲနိုင်ငံတကာစစ်ခုံရုံးကိုတင်ခံမယ်ဆိုပြီးတော့တော့မှသူကနမရှင်းအတုခံထားရတယ်လို့ဆိုတော့လေ
ဝါရင်တင်းတမာကြီးဦးကျော်ရင်မြင့်ပြောပြသွားတာကိုဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာနားဆင်ရဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ဒီအပတ်မြမမီဒီယာမြင်ကွင်းမှာတော့စာရေးဆရာမရွှေရီထင်ထင်ကသူ့ဂုံတိတ်ခါထိခိုက်အောင်လုပ်တယ်ဆိုပြီးဆိုရှယ်မီဒီယာတွေပေါ်မှာရေးသားသူတွေကိုတရားစွဲတဲ့တင်ရွေးကောက်ပွဲမဲဆန္ဒရှင်စီရင်ကစာရာတွေကိုနားဆင်ရဖို့ရှိပါတယ်မအိမ်ဦးခိုင်ရေးသားထားတာကိုဦးဆံမိုးဝေကစူးစေးတင်ဆက်ထားပါတယ်ရှင
်လူမှုကွန်ရက်မီဒီယာတွေပေါ်မှာအခုတလောရေးပန်းစားနေတဲ့စာရေးဆရာမရွှေရီထင်ထင်ကသူမကို Facebook ပေါ်မှာဂုံတိတ်ခါကြောက်အောင်လုပ်တဲ့အကောင့်ပန်းရှင်ကိုဆက်သွယ်ရေးဥပဒေအမှုဖွင့်ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူအများကစိတ်ဝင်စားနေခဲ့သလိုအခုလိုဆက်သွယ်ဥပဒေနဲ့တရားစွဲဆိုမှုဟာဘလောက်ထိရောက်မှုရှိမလဲဆိုတာကိုလည်းစောင့်ကြည့်ကြမှာဖြစ်တယ်ဆိုပြီးတော့သုံးသပ်ပြောဆိုနေကြပါတယ်။ရင်းနှုံးကဆက်သွယ်ဥပဒေနဲ့နိုင်ငံရေးသမားတွေကိုဖမ်းဆီးမှုတွေရှိခဲ့ပေမဲ့အခုခါမှာတော့ပြည်သူတွေကြားထဲမှာအပြန်အလှန်တရားစွဲကြတဲ့နေရာမှာဆက်သွယ်ဥပဒေဟာဘလောက်တည်ရောက်မှုရှိမယ်မရှိဘူးဆိုတာမသိရသေးပါဘူး။ဥပဒေကတော့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်တယ်ဆိုပြီးတော့ပုံမှန်66ဂါကြီးနဲ့ပြဋ္ဌာန်းထားပါလေ။နောက်ထပ်ပြီးတင်ပြမယ့်သတင်းကတော့ထုတ်ပြန်ဖို့ကြံရှိနေသေးတဲ့မဲဆင်းတွေကိုဇွန်လ22ရက်နေ့မှာမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆက်ပြီးတော့ထုတ်ပြန်ခဲ့ပါလေ။ဒီလိုထုတ်ပြန်မှုမှာနာမည်အမည်မှားယွင်းမှုတွေများပြီးတော့လူများကစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သတင်းတွေပြန့်နှံ့နေပါလေ။ဒီမဲဆင်းတွေကိုလေ့လာစောင့်ကြည့်နေတဲ့နိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကဒီမဲဆင်းတော့ရောက်ကြည့်ရှုဖို့နှိုးဆော်နေပေမဲ့လူများကတော့အခုချိန်ထိမိမိရဲ့မဲဆင်းကိုကြည့်ဖို့အတွက်စိတ်ဝင်စားမှုနေပါနေကြသေးပါတယ်။မဲဆန္ဒရှင်ဆင်းနဲ့ပတ်သက်ပြီးတော့အမည်မှားယွင်းမှုတွေသာမကတည်သွားပြီးတဲ့သူတွေပြောင်းရွှေ့သွားသူတွေရဲ့အမည်တွေဆင်းနဲ့မှာပါဝင်နေပြီးတော့အဲဆင်းနဲ့လာရောက်နေထိုင်သူတွေမပါဝင်တာတွေ့ရတယ်လို့ပြောကြပါတယ်။အခုလိုမဲဆင်းအမှားယွင်းတွေနဲ့ပတ်သက်လို့တက်ဆိုင်ရာကတာဝန်ယူစစ်ဆေးပေးဖို့အခုနောက်ပိုင်းမှာနှိုးဆော်နေကြပါတယ်။ဒီမဲဆန္ဒရှင်ဆင်းနဲ့ပတ်သက်ပြီးတော့လာရှုမျိုးက DVB သတင်းတောက်ကွန်ဇောဦးကအခုလိုသူတို့မျိုးကအတွေ့အကြုံကိုပြောပြပါတယ
်အဲတော်တော်များများကတော့အမားယွင်းနေတော်တော်များတယ်ဗျအဲအမားယွင်းများတယ်လို့ပြောပါမှာပေါ့နော်အပြည်သူတွေနေနေကများတော့ပြန်ဒီပေါ်မှာစိတ်ဝင်စားမှုမရှိဘူးမနေ့ကကတ်တယ်ဒီနေ့ကတ်တယ်ဟိုပေါ့မဲဆင်းနေလာကြည့်တဲ့လူတော်မှမရှိဘူးတချို့ပါတီတွေကတော့မဲဆင်းနေကြည့်ဖို့အတွက်လာပြီးမှဒီဆော်ဩရာတွေရှိတယ်ဒီကားနဲ့လိုက်ဩရာတွေရှိတယ်ဒါပေမဲ့ဒီလူတို့ရဲ့စိတ်ဝင်စားမှုဒီမဲပေါ်မဲပေးရမဟောစိတ်ဝင်စားမှုအရန်ကိုနည်းနေတယ်အဖြစ်ပြက်လေးတစ်ခုပြောရမယ်ဆိုရင်ဒီကျွန်တော်တငယ်ချင်းကပြန်ပြောကြရအောင်เนาะအသူကလည်းတင်းနောက်တယောက်ပါပဲပြောပြတာဘယ်လိုပြောလဲဆိုတော့ဘေးကအိမ်ကကောင်မလေးတယောက်ကိုတဲ့သူပြောလိုက်တယ်เนาะအဲ့မဲဆင်းနေကတ်နေပြီသွားကြည့်ဆိုတော့ကောင်မလေးကဘာပြန်ပြောလဲဆိုတော့ဒီကျွန်မတို့ဟိုဥစားမဲနိုင်မထားဘူးတဲ့မဲပေါင်မှာမဟုတ်ဘူးဆိုတာဟိုအဲ့ဒီမဲကိုပြောတာမဟုတ်ဘူးတဲ့ဟိုဒီကောပွဲအတွက်ပေါ့နော်မဲပေးဖို့မဲချင်းကတ်ထားတာရက်ွက်ရုံမှာကတ်ထားတာပါမပါသွားကြည့်ခိုင်းတာဆိုတော့အရွေးကောပွဲဆိုတာဘာလဲဆိုပြီးမှပြန်မေးတဲ့အဖြစ်မျိုးရှိနေတယ်ဒီဟိုးစားပေါ့တက်ဆိုင်ရာဒီကော်မရှင်တို့ဘာလို့ကလည်းဒီပေါ်မှာဒီပညာပေးမှုဘိုင်းနေဟိုစီရောလှုပ်ဆောင်မှုဘိုင်းနေပေါ့နော်အဲ့ဒါတောက်အားနေနေတာ
နောက်ထပ်တင်ပြခြင်းတဲ့သတင်းတစ်ခုကတော့မကြခင်မှာပြုလုပ်မဲ့ရွေးကောက်ပွဲမှာလုံခြုံရေးယူဖို့အတွက်လက်ရှိမြန်မာနိုင်ငံရဲတပ်ဖွဲ့အင်အားမလုံလောက်မှုကြောင့်ရွေးကောက်ပွဲတုံးလာတာအတွက်အထူးရဲတွေကိုခေါ်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီတပ်ဖွဲ့ဝင်တွေကိုလေ့ကျင့်သင်ကြားမှုနဲ့ပတ်သက်ပြီးတော့ပြည်စုံမှုမရှိတာကြောင့်ဒီတပ်ဖွဲ့ဝင်တွေဟာတကယ်ပဲရွေးကောက်ပွဲလုံခြုံရေးအတွက်အတွေ့အကြုံကြွယ်ဝမှုရှိပါမလားဆိုတာကိုတန်တရားဖြစ်နေကြပါတယ်။ဒ ဒီအထူးရဲတပ်ဖွဲ့ဝင်တွေကိစ္စနဲ့ပတ်သက်ပြီးတော့တာမန်ပြည်သူတွေသာမကရွေးကောက်ပွဲသတင်းယူမဲ့သတင်းသမားတွေအတွက်ပါသတိထားစရာဖြစ်တယ်လို့မြန်မာ Journalist ကိုရဲ့အတွင်းရေးမှူးနှစ်ဖြစ်သူဦးတန်းထေကအခုလို့ဆိုပါတယ
်ဘလို့လူမျိုးတွေကိုသူတို့ခေါ်မလဲဆိုတာပေါ့အဲ့ဒီပေါ်မူတည်ပြီးတော့ကျွန်တော်တို့သတင်းတောက်တွေရဲ့လုံခြုံရေးကိုထိခိုက်မှုရှိနိုင်သလားလို့စဉ်းစားစရာဖြစ်လာတယ်ကျွန်တော်ဆိုလိုတာကတော့စွမ်းအားရှင်တို့လူမျိုးအယံမီတက်အဖွဲ့ဝင်တွေလူမျိုးအထူးရဲတဲ့ကိုပါလာမယ်ဆိုရင်တင်နိုင်လည်းမတက်ထားဘူးဆိုရင်ကျွန်တော်တို့ရွေးကောက်ပွဲသတင်းယူမဲ့သတင်းသမားတွေအတွက်အမတန်အန္တရာယ်ရှိနေတယ်လို့ကျွန်တော်ပြောနိုင်ပါတယ
်နောက်ဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့အခုလူမှုကွန်ရက်မီဒီယာတွေပေါ်မှာပြည်အောင်စုကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဗဟုအတိုင်းမြင်ခံဦးအောင်တောင်းကကျောင်းသူလေးတယောက်ကိုစုပေးဝဲတစ်ခုမှာရက်ခတ်ခိုင်းနေတဲ့သတင်းဟာလူပြောအများဆုံးဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမှုမီဒီယာတွေပေါ်မှာလူတွေအများဆုံးတဦးနဲ့တဦးမျှဝေနေတဲ့သတင်းအကြောင်းအရာဖြစ်နေပါတယ်တချို့ထွက်ပေါ်လာနေတဲ့သတင်းတွေအရလည်းအဲ့ဒီလိုကျောင်းသူလေးရက်ခတ်နေတဲ့ဓာတ်ပုံကိုဆိုရှယ်မီဒီယာပေါ်မှာတင်ခဲ့တဲ့ဒေါက်တာကျော်ဆွေးဆိုသူကိုလည်းတရားစွဲထားတယ်ဆိုပြီးတော့ဒီနေ့ထွက်ပေါ်နေပေမဲ့အတီးပြုတ်လို့တော့မရသေးပါဘူးဒီတစ်ပတ်မှာတော့ဒေါင်ဆန်းစုကြည်ရဲ့မွေးနေ့သတင်းလွတ်တော်အတွင်းအခြေခံဥပဒေပြင်ဆင်ရေးအတွက်ဆွေးနွေးနေကြတဲ့သတင်းနဲ့ရွေးကောက်ပွဲမဲဆန္ဒရှင်စီးရင်နေသတင်းတွေကိုအခုတစ်ပတ်မီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
မအိမ်ခိုင်ဦးရေးသားထားတာကိုဦးစံမိုးဝေကကူညီတင်ဆက်တဲ့မြမမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရအောင်မြမနိုင်ငံစစ်ထောက်လန်းရေးမှုချုပ်ဦးခင်ညွတ်ဟာသူ့ရဲ့အသက်ရောလောက်ရက်တွေနဲ့ပတ်သက်ပြီးလိပ်ပြမတန့်ဖြစ်နေဟန်ရှိရဲလို့မီဒီယာသမားတွေကသုံးသပ်နေပါတယ်မီဒီယာတွေနောက်ကျောင်းပြန်မိုးဝေဖန်တယ်လို့ပြောကြားလိုက်တာနဲ့ဆက်ပြီးဝိုင်းရင်မီဒီယာသမားတွေကပြောကြားလိုက်တာပါဝိုင်းရင်သတင်းသမားကြီးလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဦးကျော်ရင်မြင့်မြမသတင်းတမကတီထောင်သူဦးမမောင်မြင့်တို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင
်ကျွန်တော်ဒီနေ့ဆရာတော်နှစ်ကိုဖိတ်ခေါ်ဆက်သွယ်ရတဲ့အကြောင်းကတော့မြန်မာနိုင်ငံမှာအစိုးရလက်ထက်ကအရေးကြီးဆုံးတာဝန်ကိုထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကမီဒီယာသမားတွေကသူ့လက်ထက်မှာဆောင်ရွက်ချက်တင်နေပတ်သက်ပြီးမေးတော့မီဒီယာတွေကိုပြောချင်တယ်နောက်ကျောင်းပြန်ပြီးမမေးပါနဲ့နောက်ကျောင်းပြန်ပြီးမဝေဖန်နဲ့ဆိုပြီးပြောတော့တာတွေ့လိုက်ရပါတယ
်ဝေဖန်ရစ်တက်တက်မလုံးနဲ့နောက်ကျောင်းပြန်တဲ့အခါမျိုးလုံးမလုံးပါနဲ့နောက်ကျောင်းပြန်တဲ့ဟာဒီတိုင်းပြည်တိုးတက်ရေမဟုတ်ဘူးနော်နောက်ကျောင်းပြန်တာဒီတိုင်းပြည်တိုးတက်တာမဟုတ်ဘူးဝေဖန်နေတာဝေဖန်ရစ်တက်တက်တို့ရင်ကိုကိုကိုအရင်ဝေဖန်ရမယ်ကိုကိုကိုဝေဖန်ပြီးတော့မှသူများကိုဝေဖန်ရအ
ဲမီဒီယာကဝေဖန်ရင်းလို့ဆိုလို့ရှိရင်အန်ကျက်လက်ထက်တုန်းကဝေဖန်လို့မရခဲ့တဲ့အခါမှာခုလက်ထက်မှာ
နောက်ဟာဒါကတော့သူစနစ်နဲ့စနစ်ချင်းမတူဘူးကွာ
အဲ့ဒါကြောင့်မို့ထောက်ပြပြောဆိုမှုတွေရှိတဲ့အပေါ်မှာအန်ကေကဟိုဝေဖန်နေလို့ဆိုလို့ရှိရင်လည်းအဲ့ပေါ်မှာလည်းဟိုဖြစ်ပါရဲ့အန်ကေဟိုပြန်ပြီးတော့လည်း share
အေးမင်းတို့ဝေဖန်နေတာပဲလေကွာ
ဟိုအန်ကေအနေနဲ့လေဟိုအခုချိန်မှာမီဒီယာပွင့်လင်းလာမှုပေါ်မှာဝေဖန်နေလို့မမြင်ဘူးလေအဲ့ပေါ်မှာ
ဟာဟိုဝေဖန်နေတာပဲလေကွာဝေဖန်နေလို့မမြင်လို့မရဘူးလေစနစ
်ပြောလ
ိုက်ထောက်ပြခဲ့တာ
အေးနော
်
အေးမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမ
မမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမမကောင်းတာကြီးပဲမဖြစ်နိုင်ဘူးသူကောင်းတန်တွဲနေပါလိမ့်မယ်လို့ပြောပေမဲ့ဆိုတာတော့တိထတာမတွေ့ရဘူးသူကအဲ့လိုသူ့ရဲ့နောက်ကျောင်းကိုရေးထားပေမဲ့မီဒီယာကဒီဟာတွေကိုထောက်ပြီးမိတဲ့အခါကျတော့သူကဒေါသအမျက်ချောင်းချောင်းထပြီးတော့တုံ့ပြန်ခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဆရာဦးကျော်မြင့်ရဲ့ခြေကိုကျွန်တော်ပထမဆုံးကြားချင်တာမြန်မာနိုင်ငံထဲမှာရှိနေတဲ့သတင်းလောကကဘယ်လိုတုံ့ပြန်ပြီးပြောကြလဲခင်ဗျာဒီကိစ္စနဲ့ပတ်သက်အများရဲ့ခံစားချက်ကဘယ်လိုရှိကြပါသလဲမီဒီယာလောက
အများရဲ့ခံစားချက်ကသူကခုရဲ့အတိတ်ကိုသူကြောက်နေလို့ကာတယ်လို့ညီညာပြောကြပါရဗျာအတိတ်ကအိမ်မစရှိကိုဘုဒ္ဓခင်ယုတ်ကိုယ်တိုင်လဲဒါသူမက်နေသေးပါပဲနိုင်ငံတကာစစ်ခုံရုံးကိုတင်ခံမယ်ဆိုပြီးတော့တော့မှသူကနမရှင်းအတုခံထားရတယ်လူဆိုတော့လေသမိုင်းကိုသူတည်နေပါတယ်ဒါကြောင့်မလို့သူရဲ့အတိတ်ကိုသူမိကြီးတော်မှာတကားပိတ်နေတယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်ပါတယ်ဗျ။ဟိုကျွန်တော်တို့မိတ်ဆွေတွေကလည်းအဲ့ဒီလိုလည်းမြင်ပါတယ်
။ဥမမောင်မြင့်ခင်ဗျာဥမမောင်မြင့်ကမြန်မာပြည်သားမှနေပေမဲ့မြန်မာနိုင်ငံရဲ့ဖြစ်ရပ်တွေမီဒီယာလောကတွေကိုတစ်ချိန်လုံးစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။မြန်မာနိုင်ငံသတင်းသမက္ကကိုတည်ဆောင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဘယ်လိုပြောလို့ပါလဲခင်ဗျာဥမမောင်မြင
့်။ဟုတ်ကဲ့သူကနေ့ကဒီနောက်ကျောင်းပြန်တဲ့ကိစ္စတွေကိုစာအုပ်ထုတ်ခဲ့တယ်။သူကျောင်းရွှွှွှွင့်ဝင်ရေးခဲ့တယ်ဒါပေမဲ့လို့
ဒီခေတ်သစ်လူငယ်တွေနဲ့ခေတ်သစ်မြန်မာနိုင်ငံကလူတွေသူ့ရဲ့နောက်ကြောင်းကိုပြန်မသိနေကြတဲ့ဘောအဲ့ဒီသဘောမျိုးသူတားနေတာကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီနေရာမှာသူ့အနေနဲ့ကျွန်တော်ထင်တယ်သတိလွတ်ခဲ့တာကတော့ဒီတမိုင်းကိုပြန်ကြည့်တယ်အတိတ်ကိုပြန်ကြည့်တယ်နောက်ကြောင်းကိုပြန်ကြည့်တယ်ဆိုတာဟာဒီလက်စားချေဖို့ထက်ဟာဒီသင်္ကန်းစာယူဖို့သဘောမျိုးဟာရှိတဲ့လေဆိုတော့အတွေ့အမျိုးရှိတဲ့လေဆိုတော့သူ့အနေနဲ့ဟာသတိမထားမိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
သူဒီလိုဒေါသတကြီးတုံ့ပြန်တာကျွန်တော်အရင်တခါတည်းတွေ့ပါတယ်သတင်းထောက်တယောက်ကပဲမိပါတယ်အမျိုးသမီးသတင်းထောက်တယောက်ကအဲ့ဒီမြန်မာနိုင်ငံမှာရှီယောင်ပစ္စည်းတွေကိုပြုပြင်သွားတာနဲ့ပတ်သက်ပြီးတော့အဲ့ဒီ archaeological ရှီယောင်သူရစ်နာရှီတော်ကသူမိတာပညာရှင်ဆန်းဆန်းမိတာဖြစ်ပါတယ်ဒီပုဂ္ဂိုလ်ကပဲဒေါသတကြီးနဲ့အလားတူတုံ့ပြန်ခဲ့ပါတယ်ဆိုအခုလည်းပဲအဲ့လိုဒေါသမျိုးကိုတွေ့နေရတော့သူကိုယ်တိုင်ကတော့သူလုခဲ့တာတွေကိုဖုံးကွယ်ယုံဆက်ဆက်လာတကယ်မှန်နေတယ်လို့များထင်ပြီးတော့ဒေါသနဲ့တုံ့ပြန်နေရလားဆိုတာလည်းကျွန်တော်စဉ်းစားမိပါတယ်ကျောက်ကျွယ်မြင့်ပဲလို့သဘောပါလဲ
သူကိုလုခဲ့တာကိုမှန်နေတယ်လို့ရှိရင်သူ့မှာစိတ်ခံစားမှုရှိကြမလို့ဘူးလေသူချစ်ချစ်နဲ့နဲ့အာကျွန်တော်တို့ကဒီကုပ္ပမှာဆိုလို့ပကံဖျားရည်ပြင်လာဆိုလို့ချင်းလဲအတကယ်ကိုကြည့်စရာလေးလုခဲ့တာပါဆိုပြီးတော့သူပြောပြလို့ရတယ်ဒေါသတကြီးနဲ့တုံ့ပြန်နေစရာကိုကဟိုအမှားတော့ကန်လာပဲလေအဲ့တော့သူကိုယ်ကြည့်ပါတယ်။အဲ့ဒါသူလုခဲ့တာတွေကမမှန်ဘူး။မှားတယ်ဆိုတာပြီလို့အဲ့ဒီလိုကန်လာလို့ကျွန်တော်မြင်ပါတယ်ဗျ။အ
ဲကျွန်တော်ဒီနေရာမှာဆက်ဆက် BBC World Service ကို Ukraine နိုင်ငံသမ္မတဟောင်း Viktor Yanukovych ကပထမဆုံးအချိန်နိုင်ငံခြားမီဒီယာနဲ့အင်တာဗျူးပေးတာတွေ့ရပါတယ်။ TV မှာတွေ့လိုက်ပါတယ်။ဒါပေမဲ့သူဟာသူ့ရဲ့မှားရင်းခဲ့တာတို့တိုင်းပြည်ရဲ့အခြေအနေဟာသူ့ကိုအပြစ်တင်နေကြတယ်။အဲ့ဒီထက်မှသူစိတ်ဒေသတာဝန်ရှိတဲ့လူတယောက်ဆိုတော့သူဝန်ခံတယ်ဒါမဲ့သူရဲ့ချမ်းသာကြွယ်မှုတွေမိတော့လေဒေါသတကြီးမတုံ့ပြန်ပါဘူးသူတို့ဟာအေးအေးဆေးဆေးပဲပြောတယ်ဆိုတော့ကျွန်တော်တို့စီကဒီပုဂ္ဂိုလ်လောက်တာဝန်ကြီးကြီးကိုထွန်းဆောင်ရတဲ့ပုဂ္ဂိုလ်အခုဘာသာတရားကိုလည်းလိလလိုက်စားနေလို့ဘဝရဲ့ကြံတဲ့အချိန်တောင်ဒါရင်နဲ့ပဲကုလွန်စီတော့မယ်လို့ပြောနေတဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဒေါသတကြီးလောက်တော့တုံ့ပြန်ရသလဲအဲ့ဒါကြောင့်ကျွန်တော်ဒီမေးခွန်းမေးတာဖြစ်ပါတယ်သူဟာမှန်တယ်ထင်တယ်လို့သူလုခဲ့တဲ့တကယ်အမှန်တရားကိုစော်ရတယ်လို့ငါထင်နေသလားတယောက်မှမမြင်သဘောထားလေးသိရစေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာတချို့ကိစ္စတွေမှာတော့သူကသူမှန်တယ်လို့ထင်ပြီးတော့ကာကွယ်တာမျိုးရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့လို့ GBP ကမှလေးလေးမှလုပ်သွားတဲ့အင်တာဗျူးမှာတော့ကျွန်တော်မြင်တာကတော့သူဟာသူ့လုပ်ရတဲ့အတွက်ကိုသူတာဝန်မယူဘဲနဲ့စနစ်ကိုပုံချခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်လားဒီစစ်အစိုးရခေတ်ကစစ်အစိုးရရဲ့စနစ်မို့လို့သူလုပ်ခဲ့ရပါတယ်ဆိုတဲ့သဘောနဲ့ဟုတ်လားသူမှာတာဝန်မရှိဘူးစနစ်မှာတာဝန်ရှိပါတယ်ဆိုတဲ့သဘောနဲ့ပုံချသွားတာကိုကျွန်တော်တို့တွေ့ရပါတယ်ဒါကိုကြည့်ခြင်းအဖြစ်သူဟာဟုတ်လားတချို့ကိစ္စတွေမှာသူကသူဝန်ခံရဲတဲ့ကိစ္စမျိုးရှိကောင်းရှိနိုင်ပြီပဲလို့တချို့ကိစ္စတွေမှာတော့ဒီပခုံးဆောင်တဲ့သဘောမျိုးဒီလောက်ခဲ့တာကိုလည်းကျွန်တော်တို့အခုဆိုတင်းတင်းချာချာမြင်လိုက်ရပါပြီ
အဲ့ဒါကျွန်တော်လည်းတွေးမိပါတယ်သူရေးတဲ့စာအုပ်ထဲမှာလည်းပဲကောင်းတဲ့အလုပ်ကိုဆိုရင်သူပဲလို့လုပ်ခဲ့တဲ့ဆိုတဲ့ပုံစံမျိုးရေးတဲ့သဘောတွေ့ပြီးတော့အမှားရင်းတစုံတရာဆိုလို့ရှိရင်ဒါစူပောင်းကောင်းဆောင်မှုဖြစ်တယ်အထက်ကမင်းကိုလိုက်နာပြီးလုပ်ရတာဖြစ်တယ်စသဖြင့်သိရပါတယ်ဆရာဦးကျော်မြင့်ဘာပြောချင်ပါလဲကိစ္စကို
သူတပြည့်သူစာအုပ်ထဲမှာလည်းသူဖော်ပြထားပါတယ်သူရှေ့အာနာဒုတိယကြိမ်ပေးအောင်သူဘယ်လိုလှုပ်ရှားခဲ့တယ်ကြိုးခိုင်ခဲ့တယ်ဆိုတာသူစာအုပ်ထဲမှာလည်းသူဒီပိုင်းစားဖော်ပြထားပါတယ်အဲ့ဒီတော့ဒီရှေ့အာနာလိမ့်မှုကြီးဖြစ်လာအောင်ဖန်တီးတာကသူပဲလေဟိုစနစ်မဟုတ်ဘူးအဲ့ဒီတော့ကျွန်တော်ထင်ပါတယ်ဒီသူ့အလုပ်သူ့တာဝန်သူ့အမှားတွေသူသိပုံရပါတယ်ခင်ဗျာ
နောက်သူစားအုပ်ဆိုလို့သူကဘယ်လိုတိစောက်ရေးလုပ်ငန်းတွေကိုလုပ်ခဲ့တာပဲတရားမှာသွားခဲ့တဲ့ဒီတပ်ပုံတွေနဲ့ပဲရှုံးရှုံးရအောင်ပြတာပါတကယ်သိကျင်တာကရွေးကောက်ပွဲရလဒ်ကိုဘာကြောင့်သူတို့မလိုက်နာခဲ့တာလဲဘာကြောင့်အာဏာမလွှဲခဲ့တာလဲ88မှာတိတ်ကွတာဆနပြပွဲတွေကိုနှိတ်ကွတာ heavy handed ပေါ်လေအရာလိုအပ်တဲ့အထက်အင်အားသုံးပြီးတော့နိုင်ငံတကာမှာလည်းဖြစ်နေတာပဲလောက်တောင်သူတို့ဟာဘာကြောင့်ပြစ်တက်ခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးတော့ဘာမှရှင်းရှင်းလင်းလင်းပြောတာလည်းမတွေ့ဘူးမှားတယ်လို့ယူဆဟန်လည်းတခုမှမတွေ့ပါဘူးဆောင်းမောင်မြင်ပါပြောစရာတွေ့ပါလားအဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးတဲ့အချက်လက်တွေကို
ဟုတ်ကဲ့ဒီသူစားအုပ်ထဲမှာတော့သောသောဆရာဦးကျော်စံတော့ပြောသလိုပါနော်သူကိစ္စအုပ်သာသူရှင်းရှင်းဝေအောင်ပြောသွားတာကိုကျွန်တော်တို့တွေ့ရပါတယ်နောက်ပြီးတော့ဒီအကြီးဆုံးအကြောင်းအရာတွေဖြစ်တဲ့ဒီ88ဟာဒီတပိတ်တုံးကဟာတံပြန်တပိတ်ဆိုတဲ့ကိစ္စမှာသူဥဆောင်ပြီးတော့အင်းနေခဲ့တယ်ဆိုတဲ့ကိစ္စမျိုးတွေဒါနဲ့ပတ်သက်ပြီးတော့လည်းအရေးအဝတ်တော့သူပြောခဲ့တာကိုမတွေ့ရပါဘူးနောက်ပြီးတော့သူဟာဒီနာဝတအစိုးရအဖွဲ့မှာရောနာဖအစိုးရအဖွဲ့မှာရောအဲ့ဒါအတွင်းရေးမှူးတစ်ဆိုတာဝန်ကိုယူပြီးတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တစ်ဖွဲ့လုံးကိုထိန်းချုပ်နိုင်တဲ့တာဝန်ကိုယူထားခဲ့တယ်။ထောက်လှမ်းရေးမှူးချုပ်အနေနဲ့လည်းအဲ့ဒါသူဟာလူတွေကိုဖမ်းဆီးနှိပ်စက်တာတွေအဲ့ဒါညှဉ်းပန်းတာတွေနောက်ဆုံးဒီတပ်ဖြတ်တဲ့ကိစ္စမျိုးတွေအကြည့်ကိုကျူးလွန်ခဲ့တယ်။ဒါတွေနဲ့ပတ်သက်ပြီးတော့လည်းသူ့စင်ကြီးတွေကိုသဆုံးတရာတော့မှကျွန်တော်တို့မတွေ့ရပါဘူး။လူများကမျှော်လင့်ခဲ့ကြတာကတော့သူ့စာအုပ်ထွက်လာရင်သူဟာအနည်းဆုံးတော့အဲ့ဒါသူကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ကို ra taw ma da ga so me lu yu ya myo leng ke me da ri u ra ma tui ya de pyan tu ga pyan tu ga ta phan pyan pi lo tu myo so swae de kaisa myo de a ri saw ta ma chan lo tui ya ba de tin na ga ro tu da de ke lo ta khu khu thauk pyo lai me so lo shin yin win khan na da bo ta yaw me win khan na da bo ta yaw ta yaw me so lo shin ta chein chein ma di na ga myanmar nai ngan ma ba phit phit di so so ga pyo de nai ngan ga khou yong ma ba phit phit ha tu o mu sit sit de ka ma tu ko rai win khan ke de so le a che de ha tu o pyan pi lo chin chi naw nai ne tou naw nai ne so ta bo myo a ta bo tha ra la le phit nai ma de
အဲ့ဒါနဲ့ပတ်သက်ပြီးဆရာဦးကျော်ရင်မြင့်ဆရာတင်းသမားလည်းဖြစ်တယ်စာရေးဆရာလည်းဖြစ်တယ်ဆိုတော့ဆရာတို့စာပေအသိုင်းအဝိုင်းကပုဂ္ဂိုလ်ရရောဘယ်လိုသဘောထားကြပါလဲခင်ဗျာအဲဆမာစုကျွန်တော်တို့ရေးပြောပြတာကတော့ဝယ်ဖတ်ရတဲ့ချစ်ဆောင်မတန်ဘူးဆိုတာပြောပြတဲ့ပုံရယာဘာလို့ဆိုတော့ခုနကကျောင်းဝမမြင့်ပြောသွားတယ်လို့ပါပဲဟိုကျွန်တော်တို့မျှော်လင့်ထားတာမပါသလောက်ပဲတခုတော့ရှ တယ်။အဲ့ဒီ sorry ဆိုပြောလို့လောက်နေပြန်သူကပြီးသွားပြီလို့တောင်းဝန်ကျေးပြီလို့ထင်သလားတော့မသိဘူး။အဲ့ဒါလေးတစ်ချက်တော့တွေ့မိပါတယ်ဗျာ။ဟိုလူကြီးပြောလို့လို့ရှင်တော့ညှို့လင့်ထားတာနဲ့သူ့ဆောက်ကတခြားစီပါပဲ။သူ့နာမည်ရောင်းစားတာလို့ပဲလူတွေကပြောကြပါတယ်။သူ့ဆောက်ကြီးနဲ့ပတ်သက်ပြီးတော့မင်းလည်းတော့ကျွန်တော်ပြန်ပြောလို့ရှင်သူ့ဆောက်ကြီးကိုသူရေးတယ်လို့မထင်ကြပါဘူး။တယောက်ယောက်ကရေးပေးရတယ်လို့ဆိုကြတယ်ပေါ့ဒီဘသူရေးပေးတယ်လို့လည်းကျွန်တော်တို့လောကမှာတော့ပြောတဲ့သူတွေရှိတာပေါ့ထားပါတော့ဒါအရင်မကြည့်ပါဘူး။အဲဒီဆောက်ရေးပေးတဲ့သူကသူ့အကြိုက်တွေပဲရေးပေးရတယ်။သူမကြားရင်ဘုံမခိုင်းရင်ပြောရတာတွေကိုခြံထားရတယ်လို့လည်းထင်ပါတယ်။လူရင်းပြန်ပြောလို့ရှိရင်တော့ချောင်းမမမြင်နေကျွန်တော်သဘောတူပါတယ်။သူတဲဘောကြောင့်လည်းဒီဆောက်ကြီးလည်းပေါ်လွင်တယ်။အခုသူပြောနေတာတွေလည်းပေါ်လွင်တယ်လို့မြင်ပါတယ်။
ဒါပေမဲ့အခုနိုင်ငံတကာမှာတောင်အာဖရိက trend လို့ပေါ့ truth and reconciliation အပန်တရားဖော်ထုတ်ပြီးတော့ပြန်လည်သင့်မြတ်ရေးလုပ်နေကြတာပဲဒီမြန်မာနိုင်ငံမှာအင်အားကြီးရဲ့အတိုက်ခံပိုင်းကလည်းလူစကားမျိုးပဲပြောနေကြတာပဲဆရာ့ကြောင့်ရင
်အဲဟုတ်ပါတယ်ခင်ဗျာဟိုတော့သတိကြည့်ပဲဆိုတော့ဒါကဒီကအတိတ်ကိုသူဒီမုန်းချင်နေပြန်ပြီးတော့မသွားဘူးဆိုတာသူအကျဉ်းချင်းပြောနေတာဒါပေမဲ့ဟိုကိုသိနေနိုင်မရင်ဆိုသလိုပဲတချို့ဘုဂျုတ်ကြီးတွေကအဲ့ဒါကိုမယုံရဲဘူးထင်တယ်သူတို့သိနေပဲနိုင်နေသလားမသိဘူးအမှန်တကယ်ကတော့အဲ့ဒီနောက်ကဟာတွေကိုပြန်ပြီးတော့မှစင်မုန်းချီပြီးတော့မှရှေ့ကိုဆက်သွားတဲ့စိတ်ဓာတ်တွေကိုဘုဂျုတ်ကြီးတွေရောတိုက်ခန့်တွေရောထားနိုင်ရင်တော့တိုင်းပြည်ကရွေ့မယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးပြောလို့ရတော့အဲ့ဒီမိတဲ့အမျိုးသမီးသတင်းထောက်ဦးကိုကျွန်တော်ချစ်ကြည့်လို့ပါတယ်သူတို့ဟာတစ်ဖက်ကဒေါသတကြီးဘလောက်တုံးပြန်နေပေမဲ့သူတို့ဟာသူတို့မိကျင်တဲ့မိခွန်းကိုတက်တက်မမဆက်ပြီးမိသွားနိုင်တယ်ဆရာဦးမမမြင်သဘောထားပဲလို့မြင်ပါလားအဲ့ဒီမျိုးသူည
ာဟုတ်ပါတယ်ခင်ဗျာကျွန်တော်လည်းအင်မတန်ဟောပြီးတော့အင်မတန်လေးစားမိပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလောကကိုဖိနှိပ်ထားတာနေပေါင်းအဲ့တလောက်ကြာခဲ့တဲ့အချိန်အောင်အခုလိုမျိုးဟာတက်တက်ရှိတဲ့သတင်းသမားတွေဟာကိုအလုပ်ကိုစီးရေးနဲ့လုပ်နိုင်တဲ့သတင်းသမားတွေရှိတယ်ဆိုတော့ကျွန်တော်တို့မီဒီယာလောကအတွက်တော့အားရစရာလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရောက်ကြရင်မြင်မှတ်ချက်လေးပြောပါဦးခင်ဗျာ
ကျွန်တော်လည်းအတူတူပါပဲအထူးသဖြင့်ကျွန်တော်တို့မြန်မာသတင်းလောကမှာလူငယ်သတင်းသမားတွေအခုအများကြီးနေရာတွေယူလာတယ်လူတွေလှုပ်လာတယ်အဲ့ဒီအချိန်မှာမှတကအမျိုးသမီးလေးပူပြီးတော့ဖြူချွန်တယ်ပူပြီးတော့ကြိုးစားတယ်ပူပြီးတော်ကြတယ်ပြီးတော့ပူပြီးတော့လည်းသတိမွေးပြီးလှုပ်နေပြပါတယ်အဲ့တော့ကျွန်တော်လူငယ်တွေအားလုံးမြို့သမီးရောမြို့သားရောကိုလည်းအတိအမှတ်ကြည့်ရချီးကျူးရလေးစားတယ်သူတို့ပြင်အမျိုးသမီးလူငယ်တွေတော့ပြီးကိုပူပြီးလေးစားချီးကျူးရဆိုတာလေးပြောချင်ပါတယ်
ကျောဆန္ဒအတင်ဆက်တဲ့မြမအရေးတုံတက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ VOA ကနေသတင်းတွေကိုစက်တိုက်ထုတ်လွှင့်နေပါရဲ့ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံလံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။အခုတခါတော့တော်ရရှင်တွေမြမသခင်ကိုအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လူငယ်တွေရဲ့စိတ်ကူးနဲ့ခံစားချက်တွေကိုဂီတနဲ့ဖော်ထုတ်နိုင်ကြဖို့အတွက် Turning Table လို့ဆိုခေါ်တဲ့ဂီတနဲ့ရုပ်ရှင်ဆိုင်ရာအဖွဲ့တစ်ခုကပြင်သစ်ယဉ်ကျေးမှုဌာနနဲ့ပူးပေါင်းပြီးရန်ကုန်မြို့မှာလူငယ်ဂီတပွဲတော်တစ်ခုကိုဇွန်23နဲ့24မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာအကြီးဆုံးလူငယ်များရဲ့အတန်ဂီတပွဲတော်မှာလူငယ်တွေဘလို့ယဉ်ဖွင့်သွားသလဲဆိုတာကိုမြမတခွင်အစီအစဉ်ကနေကိုထပ်အောင်နဲ့အတူခန်းစားကြည့်ရအောင်။
ဒီကြအနုပညာကိုစိတ်ဝင်စားကြတဲ့မြန်မာနိုင်ငံကလူငယ်တွေအတွက်လက်တွေ့အကောင့်ထဲပေါ်ဖို့နဲ့အနာဂတ်အိမ်မက်တွေကိုဂီတနဲ့အတူလွတ်လွတ်လပ်လပ်ဟစ်ကျွေးနိုင်ဖို့ရည်ရွယ်ပြီးထန်းနီတေဘအဖွဲ့ကဦးဆောင်ကလူငယ်များရဲ့အတန်တေဂီတာပွဲတော်ကိုရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။ Rock တေဂီတာ Rock နဲ့ Punk စတဲ့မတူညီတဲ့ဂီတအမျိုးအစားတွေကိုညနေသစ်လူငယ် DY 30ကျော်လောက်ကဖျော်ဖြေခဲ့ကြတာလည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အကြီးဆုံးလူငယ်ဂီတပွဲတော်လည်းဖြစ်ပါတယ်။
Well, we're here today for the Voices of the Youth Festival. It's the biggest festival in Myanmar with all more than 30 bands.
ဒီနေ့တင်ပါတဲ့တိဂိတာပွဲဟာဆိုရင်မြန်မာနိုင်ငံမှာအကြီးဆုံးလူငယ်ဂီတပွဲတော်လည်းဖြစ်ပါတယ်။နိုင်ငံတကာအနှံ့ပြားမှာရှိတဲ့တိဂိတာအဖွဲ့30ကျော်ဒီပွဲမှာဖျော်ဖြေမှာပါ။နောက်တော့ကျွန်တော်တို့တန်နီတီဘေအဖွဲ့ကရှစ်လကြာမြန်မာနိုင်ငံအနှံ့ပြားတိုင်းရင်းသားဒေသတွေစီကိုပါသွားရောက်ပြီးလူငယ်တွေနဲ့အတူဂီတတွေဖန်တီးခဲ့တဲ့အစီအစဉ်ပြီးဆုံးသွားပြီးဖြစ်တဲ့နောက်ဆုံးနေ့လည်းဖြစ်ပါတယ်။လူငယ်တွေအနေနဲ့သူတို့ရဲ့အိမ်မက်တွေစိတ်ကူးတွေကိုတိဂိတာမှာဖော်ထုတ်ပြီးတော့ဘဝတစ်လျှောက်လုံးဖြတ်တန်းကြဖို့ရည်ရွယ်တာပါဒီမှာရှိတဲ့လူငယ်တွေကသူတို့ရဲ့ခံစားချက်တွေကိုတိဂိတာအဖြစ်ဖန်တီးပြီးပူပေါင်းပါဝင်လာနိုင်ဖို့လည်းဖြစ်ပါတယ
်မြန်မာနိုင်ငံကလူငယ်တွေနဲ့အတူဂီတာနုပညာတွေရင်ကျေးမှုတွေဖလှယ်နိုင်မှုအတွက်ဒိမတ်နဲ့ပြည်သက်နိုင်ငံတို့ကဒီဝိုင်းအဖွဲ့နှစ်ဖွဲ့လည်းလာရောက်ဖြည့်ပေးကြတယ်လို့ထန်းနီတေပွဲအဖွဲ့ကဒါရိုက်တာဖြစ်သူကဆိုပါတယ်
Today Music Festival with featuring
မြန်မာဒီဝိုင်းအဖွဲ့30ကျော်နဲ့အတူဖြော်ပြဖို့အတွက်နိုင်ငံတကာ DY နှစ်ဖွဲ့ကိုလည်းဖိတ်ခေါ်ထားပါတယ်။ဒိမတ်ကနာမည်ကျော် Rock DY ဖြစ်တဲ့ Duni အဖွဲ့နဲ့ပြင်သစ် DY ဖြစ်တဲ့ Mine is Nobody အဖွဲ့နှစ်ဖွဲ့ကမြန်မာလူငယ်တွေနဲ့အတူဖြော်ပြခဲ့ကြပါတယ်
။ရန်ကုန်မန္တလေး၊ကချင်၊ကယား၊ရှမ်းပြည်နယ်နဲ့ပဲခူးမြို့တို့ကဝတ္တနာရှင်လူငယ်20လောက်ကိုလည်းထန်းနီတေဘအဖွဲ့ကတင်နန်းပေးပြီးဒီပွဲမှာတချင်းနေဖန်တီးစေခဲ့ပါတယ်။ကိုပဝင်းကျမရှိတဲ့အစင်မပြေမှုတွေနဲ့ကိုလိုချင်တဲ့အရာတွေကိုဂီတနဲ့အတူဖန်တီးပြီးလူငယ်တွေရဲ့အတန်လွတ်လွတ်လပ်လပ်ပေါ်ထွက်တင်တယ်လို့တင်နန်းသားတွေကဆိုပါတယ်
။ဂီတနဲ့လည်းသက်ဆိုင်တယ်လို့ပေါ့နော်။ကျွန်တော်ရင်းရဆန်းတာဆိုတော့လူငယ်တွေတော့ကျွန်တော်မိသားစုတွေမှာပဲဖြစ်ဖြစ်အစင်မပြေရလေးပါလေရင်ဖွင့်နေတာပေါ့ဆိုရင်တစ်ချင်းလေးနဲ့ရင်ဖွင့်လိုက်တော့ကျနည်းနည်းချိုးချိုးသာသာနဲ့ရောက်တာပေါ့နော်။အဲ့လိုကျွန်တော်အဲ့လိုခံယူလိုက်တယ်
။ကျွန်တော်ကတော့ပေါ့နော်ကျွန်တော်လူမှုပေါင်းရှင်အတိုင်းဝါရှိမှတိုင်းဝါရှိတဲ့အစင်မပြေမှုတွေကိုအမြင်မတော်တာနောက်ပြီးကိုကိုပြိလိုက်တာတွေလူခွင့်ချိုးခေါက်တာတွေတော့တစ်ဖက်တစ်လမ်းနေကိုကိုယ်တိုင်ပြောလိုက်တဲ့တမျိုးဖြစ်တာအဲ့နေတော့တချင်းသာသာအဖြစ်ကြောင်းလဲပေါ့တချင်းတစ်ဆင်းတချင်းကိုအသုံးပြုတော့ကျွန်တော်လူမှုပေါင်းချင်းကိုဘယ်လိုအကျိုးပြုလဲဘယ်လိုကိုပေါင်းချင်းကဘာဖြစ်လဲဆိုတာတချင်းကိုအသုံးပြုတော့တော့ပေါ်ထုတ်ကြမှာပေါ့နော်အဲ့လိုပုံစံမျိုးနဲ့ပါဟုတ
်တယ်တဏှာထဲမှာလူငယ်တွေစစ်စစ်ယုံယုံနဲ့မတူညီတဲ့ခံစားချက်တွေကိုဂီတနဲ့အတူပုံဖော်ကဟစ်ကျွေးခဲ့တဲ့ဒီပွဲကိုလူငယ်အများပြားလာရောက်အားပေးခဲ့ကြပါတယ်။လူငယ်တွေကိုဦးစားပေးထားတဲ့ဒီလိုပွဲတွေမြန်မာနိုင်ငံမှာများများဆက်ဆက်ရှိဖို့လိုတယ်လို့လည်းလာရောက်အားပေးကြတဲ့ပရိသတ်တွေကတိုက်တွန်းကြပါတယ်
။အကောင်းဆုံးပဲပေါ့များများလုပ်ပေးနိုင်အောင်။ဘာလို့လဲဆိုတော့လူငယ်တွေကလာရှာတိုင်းကိုကမာဖြုံးရမှာမသိဘူး။ဟိုအားလုံးအမြင်ပွင့်နားပွင့်မို့ဆိုလို့ရှိရင်ဒီလိုလူငယ်အခုဒီပွဲရဲ့နာမည်ဆိုလို့ရှိရင်လူငယ်တွေရဲ့အတန်၊လူသူရဲ့အတန်ဒီလိုပေးထားရဆိုတော့ဒါလိုပွဲမျိုးများများလုပ်ပေးတာတော့အားလုံးနားပွင့်မျက်စိပွင့်ကျွန်တော်တော့အလိုပဲမြင်ပါခွေရှင်မိုင်းဒီပုံပုံတိုးတက်လာလို့ဒီလိုနေရာမျိုးတွေမှာသူတို့ကိုယ်ပိုင်လှုပ်ထားတဲ့ music တခုဒီလိုပွဲတွေမြန်မာသူတို့ချပြရရတယ်။ online မှာတင်တာပါ냐ဆိုတော့တိတ်ပြီးတော့ထိရမှုမရှိဘူးဒီလိုမျက်နှာသိဒီလိုပရိသတ်နဲ့ဟိုမျက်နှာထိတိုက်ပြီးတော့ထိတွေ့ရတာပို့ပြီးတော့သူတို့ရဲ့စိတ်ဓာတ်ကိုပို့ပြီးတော့တိုးတက်စေတာပေါ့အဲ့လိုမျိုးတော့ထင်ပါတယ
်။လက်ရှိဂီတလောကမှာနာမည်ကြီးနေတဲ့အဖွဲ့တွေမပါပဲမျက်နှာသိလူငယ်တွေဖြစ်ပြတဲ့အပေါ်မှာလူငယ်အစိုးရတယောက်ဖြစ်သူကိုလန်ဘားရဲ့အမြင်က
ဒီနိုင်ငံမှာဗျာအဲ့လိုမျိုးအဲ့လိုအယူဆွဲအယူဆရလို့ပြောင်းပြီးလို့လိုအပ်တယ်မြန်မာလူမျိုးရအရင်ဆွဲလန်းကြည့်ရောဗျာကျွန်တော်တို့အဲ့လိုမျိုးနှုပညာမှာအဲ့လိုရှိတယ်ဗျာအဲ့တော့ကျွန်တော်တို့ကအဲ့လိုမတိုးနိုင်ဘူးကိုလိုပဲအဲ့လိုလူငယ်အများကြီးပဲနှုပညာကိုဖန်တီးနိုင်တယ်သူတို့လည်းအဲ့လိုမျိုးတက်လာခွင့်မရဘူးဗျာအဲ့တော့ကျွန်တော်တို့စိတ်မကောင်းဘူးကျွန်တော်လည်းဘာမှမလုပ်ပေးနိုင်ဘူးအဲ့မဲ့ဒီလိုမျိုးလုပ်ပေးရလူတွေရှိတဲ့အချိန်မှာတော့ကျွန်တော်တို့ကသူတို့နဲ့အချိန်ဆက်ရအောင်လုပ်ပေးမှာပါဘာလို့လဲကျွန်တော်ကသူတို့ရဲ့အနုပညာကိုလေးစားရလေကျွန်တော်ကအပြန်လဲလေးစားမှုရှိရမှာပဲတရားနဲ့တရား
လက်တွေ့ဘဝမှာကြုံတွေ့နေရတဲ့အခက်အခဲတွေနဲ့စိတ်ခံစားချက်တွေကိုဂီတနဲ့အတူပုံဖော်ခွင့်ရတဲ့အတွက်ဂျင်းနဲ့အားရမိတယ်လို့ကိုဆိုင်လင်းလင်းဦးကရင်ဖွင့်ပါတယ
်ဒီလိုမျိုးပွဲလုပ်ပြရတာအချင်းအဖြစ်ပေါ့နော်လူငယ်တွေအဲမှာဘာတွေခံစားနေရလူငယ်တွေဘာဖြစ်ချင်နေကြလဲသူတို့ကသူတို့ထက်တန်တဲ့စိတ်တွေကဘယ်လိုရှိနေကြလဲဆိုတာတစ်ဖက်တစ်လမ်းနေလူတွေလူများပေါ့နော်ကျောင်းနိုင်ငံမှာရှိတဲ့လူတွေတိကုန်ကြမယ်လူငယ်တွေကဘာဖြစ်ချင်နေလဲသူတို့တွေအောင်မြင်ချင်တယ်ပြောသူတို့မှစူးစမ်းချင်ကြတယ်သူတို့ကပေါ့နော်လူခွင့်ကိုတတ်နိုင်တယ်များပတ်ပိုးကူးညီကြပါတော့စမ်းသိချင်ကြတဲ့လူငယ်ဆိုပါတော့ဒီမျိုးဂီတပွဲတော်မှာလူငယ်တွေအခက်ခဲတွေသူတို့ပေါ်ပြလိမ့်မယ်ပြီးတော့သူတို့ရဲ့မျိုးရင်းချင်းတွေသူတို့ပေါ်ပြလိမ့်မယ်ပေါ့နော်အချိန်မှာအခုချိန်မှာကျွန်တော်သူစုကကျွန်တော်သင်ချင်တဲ့မှာရှိတဲ့မျိုးရင်းချင်းခံစားချက်တွေကိုအများသိအောင်ကျွန်တော်ဒီပွဲမှာကျွန်တော်ပေါ်ထုတ်အောင်တော့အဓိကတော့ဒီပွဲတော်ဒါအကောင်းပါတယ်ကျွန်တော်ဒီနေ့မှာရှိရအောင်ကျွန်တော်ပေါ်ပြခွင့်ရမယ်တောင
်းမြန်မာနိုင်ငံမှာရှိတဲ့လူငယ်အများစုဟာအိမ်မက်တွေနဲ့သူတို့ဖြစ်ချင်တာတွေကိုစီရှိပေမဲ့လည်းအခြေအနေမျိုးမျိုးကြောင့်အလုံးစုံမတိစောက်နိုင်ပါဘူးလူငယ်တွေအနေနဲ့ကိုဖြစ်ချင်တဲ့ရည်မှန်းချက်တွေကိုလက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်တင်တယ်လို့မာတင်ဖာနန်ဒိုကအကြံပြုပါတယ
် they want an opportunity
သူတို့အလုံးကသူတို့ကိုမြေတောင်မြောက်ပေးမယ်အခွင့်အရေးတွေလိုချင်ကြပါတယ်ပြောင်းလဲချင်ကြပါတယ်ဒါပေမဲ့အဓိကအရေးကြီးဆုံးကတော့သူတို့ဘယ်လိုပြောင်းလဲချင်ကြတာလဲဆိုတာကိုကိုကိုကိုပြန်လဲသုံးသပ်ဖို့လိုပါလိမ့်မယ်ကျွန်တော်ပြောချင်တာတစ်ခုကတော့တစ်ခုခုကိုပြောင်းလဲချင်နေဆိုရင်အဲ့ဒီအရာကိုလက်တွေ့လောက်ကန်ပြဖို့လိုပါတယ်
ဂီတအနုပညာနဲ့ဖန်တီကလက်ရှိဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဟစ်ကြွေးခဲ့ကြတဲ့ဒီပွဲကိုဌာနတီဘက်အဖွဲ့ဒိမက်တန်ယုံနဲ့ပြည်သူ့ရင်ကျင်းမှုဌာနတို့ကဦးစီးကျင်းပခဲ့တာဖြစ်ပြီးတော့လူငယ်ပရိသတ်ထောင်ကျော်လောက်တက်ရောက်အားပေးခဲ့ကြပါတယ်။မြန်မာလူငယ်တွေရဲ့ဂီတအနုပညာကိုကမ္ဘာအနှံ့ကလူတွေခံစားသိရှိလာစေဖို့အတွက်လည်းနိုင်ငံတကာမီဒီယာတွေကနေဒီပွဲကိုပြန်လည်ထုတ်လွှင့်သွားဖို့ရှိပါတယ်။မျိုးဆက်သစ်လူငယ်တွေကိုပြုစုပြုထောင်ပေးနေသလိုလူငယ်တွေရဲ့အတန်တွေကိုများများကြားနိုင်ဖို့အတွက်ဒီလိုမျိုးပွဲတွေနိုင်ငံအနှံ့မှာအများပြားပေါ်ထွက်လာဖို့လူငယ်တွေကမျှော်လင့်နေကြတယ
်မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကလည်းအခုထုတ်လွှင့်ပေးသွားတယ်တနာရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းတုံမီတာ3258တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်ဗိုလ်ထူးနေညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံသေးတဲ့အချိန်မှာဒင်းချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်
ပြင်သစ်သမရဖရန်ဆွာအော်လန်အပါဝင်သူ့အရင်သမရနှစ်ယောက်တို့ကိုအမေရိကန်ကတချို့လို့စုံစမ်းထောက်လန်းခဲ့တယ်လို့ WikiLeaks စာမျက်နှာမှာဖော်ပြပြီးဒီပြင်သစ်ထောက်လန်းရေးအရာရှိတဦးကိုပြင်သစ်နိုင်ငံကဝါရှင်တန်ကိုဆေးလွတ်ခဲ့ပါတယ်အဲ့ဒီထောက်လန်းရေးအရာရှိဟာအခုလို့စုံစမ်းထောက်လန်းမှုနဲ့ပတ်သက်လို့ရစိုင်းလိုက်ပြီလားဆိုတာကိုအတည်ပြုနိုင်ဖို့အမေရိကန်ကိုသွားမှာဖြစ်တယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်စတက်ဖန်လီဖိုးကသတင်းတောက်တွေကိုဒီကနေ့မှပြောကြားခဲ့ပါတယ်ပြပမှာပြန်ပြီးဆွဲဖန်စီခံထားရတဲ့တရားခံအမေရိကန်နိုင်ငံသားတွေပြန်လွတ်မြောက်ဖို့သူတို့မိသားစုတွေအနေနဲ့ဖန်စီသူတွေနဲ့ညီနိုင်တာပြန်ပေးငွေပေးတာတွေဆောင်ရွက်ရင်အမေရိကန်ဆွေးရအနေနဲ့အရေးယူဆောင်ရွက်တော့မှာမဟုတ်ဘူးဆိုတာကိုအမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။အမေရိကန်တရားခံတွေနဲ့ပတ်သက်လို့အရင်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြန်လည်သုံးသပ်ပြီးထုတ်ပြန်လာမှာသမ္မတဘရိတ်အိုဘားမားကမူဝါဒပိုင်းဆိုင်ရာလျှော့ပေါ့မှုတွေလုပ်ပေးလိမ့်မယ်ဆိုပြီးတော့မျှော်လင့်ထားတာပါ။ဟောင်ကောင်မှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်အောင်မြင်မှုမရခဲ့တဲ့ပြီးခဲ့တဲ့နှစ်လူမှုဆန္ဒပြပွဲရဲ့လက်ကျန်စခန်းတွေကိုဟောင်ကောင်တာဝန်ရှိသူတွေကဖျက်သိမ်းခဲ့ကြပါရယ်။ဟောင်ကောင်လွှတ်တော်အပြင်မှာကျန်နေတဲ့ဆန္ဒပြစခန်းနေနေပပနဲ့ဆိုင်းဘုတ်တွေတခြားပစ္စည်းတွေကိုပုဒ်တော်ဦးနေမှာအစိုးရအရာရှိတွေကရှင်းလင်းဖယ်ရှားခဲ့ပါရယ်။ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလှမ်းကြောင်းလူ900ထဲမှနည်းတေဆုံးခဲ့ပြီးဒီကနေ့ထိအပူချိန်ရော့ကျသွားမယ့်အရေးလက္ခဏာကိုလည်းမတွေ့ရသေးပါဘူး။လူဦးရေတန်း20ရှိတဲ့မြို့မှာလျှက်စစ်တအားပြတ်တောက်တာတွေကြောင်းပန်ကာရီလေးပစ္စည်းတွေကိုလည်းအသုံးပြုလို့မရခဲ့ပါဘူးခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evilnot ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။ VOA American အတန်ရဲ့ကြာတဲ့ပတင်းနေ့မနက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းတိုမီတာ3040 49တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.